Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2022ခုဖေဖော်ဝါရီလ16ရက်ဗုဒ္ဓညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဒီညထိတ်တဲရောက်သတင်းတွေထဲမှာတော့ဂျပန်ဝန်ကြီးချုပ်နဲ့ကမ္ဘောဒီးယားကြီးတပ်ဦးစီးတို့ဒီနေ့တိုကျိုမှာဆွေးနွေးခဲ့ကြပါတယ်။ ICJ မှုရင်ဆိုင်ဖို့ NUG ဆိုရကဥပဒေပညာရှင်အဖွဲ့ဖွဲ့လိုက်ပါပြီးစစ်ကောင်စီတိုက်လေရင်တော့စကိုင်းဘက်မှာပြက်ကျပြီးလေရင်မှုသိမ်းဆုံးသွားခဲ့ရပါတယ်။အခုလိုအထူးခြားဆုံးသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်ကောင်စီတိုက်လေရင်စကိုင်းဘက်မှာပြက်ကျပြီးလေရင်မှုသိမ်းဆုံးသွားတာမှာတွေ့ခဲ့တဲ့အရပ်သားက
ကျွန်တော်လည်းတိုင်ကစီဆိုတော့အဲကွန်မန်တန်နဲ့ချားတာပါအဲနေကိုတော့မထွက်ဘူးသူကပုံမှန်တိုင်းမှမောင်းနေဒါမှနေနေလေးမှဖြစ်ပြတာပြီးတော့တိတ်မကြောက်ဘူးအဲ့ရရင်းနေရင်းနဲ့မှပြက်ကြတယ
်နောက်ရှန်ကေရနေဆက်မိုးပြဲမျိုးတွေမှလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်ကေရနေဆက်လေးကီကောမျိုးတင်နာမှာတော့လေကြောင်းတိုက်ခိုက်မှုတွေပြန်ဖြစ်ခဲ့ပါတယ်အခုလိုသတင်းစာတွေပြီးမှတော့ဗိုလ်ဒူးညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံသားရဲ့မြမရေးဆွေးနွေးကန်နောက်အားကစားကဏ္ဍတွေကိုဆက်နားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်လိမ်မာတို့ကြောက်ကြပေးပါဦးခင်ဗျာ
ဂျပန်ဝန်ကြီးချုပ်ဖူမီယိုကိရှိဒါဟာဂျပန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားကြီးတပ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟော်မန်နက်ကိုဒီကနေ့တိုကျိုမြို့တော်မှာလက်ခံတွေ့ဆုံခဲ့ပါတယ်ဟော်မန်နက်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့တားဖြစ်တယ်လို့ဝန်ကြီးချုပ်ယာရူကိုဆက်ခံမဲ့သူအဖြစ်ယာရခံရသူလည်းဖြစ်ပါတယ်ဒီသတင်းမှာစောပိုင်းကဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမာဆာဟာယာရှိနဲ့ဟော်မန်နက်တို့တွေ့ဆုံခြင်းတွင်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတုံ့ပြန်လှုပ်ဆောင်တာမှာပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြတယ်လို့ဂျပန်တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့ဇန်နဝါရီလမှာမြန်မာနိုင်ငံသွားခဲ့ခြင်းတွင်ကဟော်မန်နက်လည်းအတူလိုက်ပါသွားခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံကြီးစင်ဟာမြမအချက်တဲ့ဖြစ်ရှင်ရေးအပေါင်းလက္ခဏာဆောင်တဲ့ဂျိုးပန်းချက်တရဖြစ်တယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဟာယာရှိကပြောထားပါတယ်။ဟွန်ဆန်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဖြစ်အာဏာရယူထားတာ36နှစ်ရှိပြီဖြစ်ပြီး2028ခုနှစ်အထိဝန်ကြီးချုပ်ရာထူးကိုဆက်ယူသွားဖို့ရည်ရွယ်တယ်လို့ပြောထားတယ်လို့သူအနားယူတဲ့အခါဒါဖြစ်သူဟွန်မန်နက်ကဝန်ကြီးချုပ်ရာထူးကိုဆက်ယူသွားဖို့ရာထားတဲ့အကြောင်းပြောထားပါတယ်။နိုင်ငံတကာတရားရုံး ICJ မှရင်ဆိုင်နေရတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေဥပဒေပညာရှင်အဖွဲ့အစ်ဖွဲ့စည်းတဲ့အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့ကရက်စွဲနဲ့ကြေညာထားပါတယ်။နိုင်ငံတကာဥပဒေပညာရှင်မြင့်တဲ့နိုင်ငံသားပေါမောက်ခယွန်းမာကတူဗီနေနိုင်ငံတကာရာဇဝတ်မှုနဲ့လူခွင့်ရေးဆိုင်ရာဥပဒေပညာရှင်စတီဖန်ပေါ့စ်တို့ပါဝင်တဲ့ဥပဒေအဖွဲ့အစ်ကိုဖွဲ့စည်းတဲ့အကြောင်း NUG ယာယီသမ္မတဒူဝါလရှိလာရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်း NUG တို့နဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာရေးထားပါတယ်။ဖေဖော်ဝါရီလ21ရက်နေ့ကနေ28ရက်နေ့ထိလုံမဲ့ ICJ ကျောင်းသားပွဲမှာမြန်မာနိုင်ငံကိုစားပြုဖြည့်ရှင်းခွင့်အတွက်စစ်ကောင်စီကရော NUG ကပါ ICJ မှာတင်သွင်းထားကြပါတယ်။ဒါနဲ့ပတ်သက်လို့ ICJ ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးထုတ်ပြန်တာမျိုးအခုချိန်ထိမတွေ့ရသေးပေမဲ့နယ်သာလန်နိုင်ငံအခြေစိုက်စစ်ကောင်စီတန်ရုံနဲ့ပဲ ICJ ကဆက်သွယ်ပြောဆိုနေတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။ရူဝေညာရီအပေါ်လူမျိုးတုံးတပြတ်မှုဆိုင်ရာဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့ခုခံရှောင်လဲခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလဆန်းမှာတော့ NUG က ICJ ရဲ့တရားစီရင်မှုကိုလက်ခံမဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်။လူဝင်ညာလို့ခေါ်ဆိုတာကိုစစ်ကောင်စီကလက်မခံဘဲ NUG ကတော့တရားဝင်ခေါ်ဆိုသုံးစွဲနေပြီဖြစ်ပါတယ်။စစ်ကောင်စီတရက်ကတိုက်လျင်တစည်းဒီကနေ့လေ့ကျင့်တင်သွင်းနေချိန်ဆက်ချုပ်ရင်ပြီးပြတ်ကျသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မန္တလေးတိုင်းတရဝူးမြို့နယ်လီဒါစကန်ကတိုက်လျင်ဟာဒီကနေ့မနက်ပိုင်းလေ့ကျင့်ရေးဧရိယာမှာလေ့ကျင့်ပြန်တန်းချိန်တွင်ဆက်ချုပ်ရင်ပြီးပြတ်ကျသွားတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မနေ့စင်နာရီမိနစ်40ကျော်မှာဆက်သွယ်မှုပြတ်သွားတဲ့အတွက်စစ်တပ်လေရင်စည်းနဲ့လိုက်ရှာတာမှာစကိုင်းမြို့နယ်အုံတော်ကြီးရွာအရှိဘက်ရေမြက်ကြီးအင်းထဲမှာပြတ်ကျနေတဲ့တိုက်လေရင်ကိုတွေ့ခဲ့တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။လေရင်မှုဗိုလ်ကြီးဟိန်းထက်အောင်တည်ဆုံသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးတိုက်လေရင်ဟာဘယ်နိုင်ငံလို့ဘာမျိုးစားလေရင်စတဲ့အသေးစိတ်တွေကိုတော့ဖော်ပြမထားပါဘူး။ စစ်ကောင်စီတွေမှာရုရှားလို့ MiG 29တိုက်လေရင်တရုတ်လို့ A5 တိုက်လေရင်နဲ့အမျိုးအစားတူနန်ချန်း Q5 တိုက်လေရင်ချန်ဒူး J7 လေ့ကျင့်ရေးလေရင်ရှန်ယန်း J6 တိုက်လေရင်တွေကိုလက်ရှိအသုံးပြုနေပါတယ်။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကလုပ်ငန်းကိုရောင်းချတဲ့အခါဒုံးဆဲသူတွေရဲ့အချက်လက်တွေကိုကာကွယ်ထားပါတယ်ဆိုတဲ့အာမခံချက်မျိုးပေးဖို့တယ်လီနော့မှာရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာရှင်အများကြီးကတောင်းဆိုနေကြတယ်လို့ Reuters သတင်းပုတ်မှာရေးထားပါတယ်။တယ်လီနော့ကုမ္ပဏီရဲ့အစုရှယ်ယာအများစုဖြစ်တဲ့59ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့နော်ဝေးဆိုတဲ့ဘက်ကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ Reuters ကဆက်သွယ်တာကိုအကြောင်းမပြန်ခဲ့ဘူးလို့သတင်းမှာရေးထားပါတယ်။တယ်လီနော့အစုရှယ်ယာ 1.64 ရာခိုင်နှုန်းကိုယူထားတဲ့သရုပ်ထအများဆုံးအစုရှယ်ယာရှင် DNB Asset Management 1.31 ရာခိုင်နှုန်းကိုယူထားတဲ့အထက်မှအများဆုံးအစုရှယ်ယာရှင် Strobrand Asset Management တို့အပြင်3.96 ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ KLP ပင်စင်ရမုံငွေအဖွဲ့စားတဲ့အစုရှယ်ယာရှင်တွေကအဲ့လိုတောင်းဆိုနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတယ်လီနော့တယ်လီဖုန်းနဲ့အင်တာနက်ဝန်ဆောင်မှုကိုသုံးစွဲသူ18တန်းရဲ့အချက်လက်တွေကိုကောက်ွယ်ဖို့ထက်ကုမ္ပဏီဝန်ထမ်းတွေကိုကောက်ွယ်ပေးဖို့မြန်မာဥပဒေတွေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့တယ်လီနော့ကုမ္ပဏီကတုံ့ပြန်ထားပါတယ်။တယ်လီနော့ရဲ့ယင်းနှီးမြှုပ်နှံမှုကိုရောင်းချပြီးလုပ်ငန်းလမ်းစဉ်ကိုပြန်အပ်တဲ့အခါမြန်မာဥပဒေတွေလုပ်ငန်းလိုင်စင်ဆိုင်ရာတတ်မှတ်ချက်တွေနဲ့အညီအချက်အလက်တွေကိုဆက်ပြီးတင်စီထားရပါမယ်လို့တယ်လီနော့ပြောခွင့်ရအမျိုးသမီးတူကပြောပါတယ်။ကုမ္ပဏီဝန်ထမ်းတွေအန်ဒရယ်ကြားစီမဲ့အဖြစ်မရောက်ဘဲနဲ့မြန်မာဥပဒေတွေကိုချိုးဖောက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကလုံးဝလက်ခံနိုင်ွယ်မရှိပါဘူးလို့လည်းဆိုပါတယ်။စစ်ကောင်စီကိုဆန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့ထွက်ပြေးပုန်းဆောင်နေသူတွေရှိခဲ့တယ်လို့နောက်ဆုံးသိထားတဲ့နေရာကိုဖော်ပြတဲ့မှတ်တမ်းတွေကိုလွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့ပြီးဖြစ်တယ်လို့လုံလုံရေးပိုင်းဆိုရင်တကြောင်အမိမဖော်တဲ့တယ်လီနော့ဝန်ထမ်းနှစ်ဦးကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့တဲ့အကြောင်း Reuters သတင်းဌာနကပြောပါတယ်တယ်လီနော့ဘက်ကအဲ့ဒါကိုလိုက်နာပြီးလွှဲပြောင်းပေးခဲ့တယ်လို့လည်းအဲ့ဒီဝန်ထမ်းတွေကပြောပါတယ်တယ်လီနော့ပြောခွင့်ရအမျိုးသမီးကတော့ဝန်ထမ်းတွေအတွက်အန်ဒရယ်ရှိတာကြောင့်စစ်ကောင်စီရဲ့ညွှန်ကြားချက်တွေနဲ့ပတ်သက်လို့မှတ်ချက်ပေးဖို့မဖြစ်နိုင်ဘူးလို့ Reuters သတင်းဌာနကအစောပိုင်းကပြောခဲ့ဦးပါတယ်တယ်လီနော့ရဲ့မြန်မာနိုင်ငံကအစုရှယ်ယာတွေကိုလေဘနွန်အခြေစိုက် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဘက်ကကြေညာထားပေမယ့်အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့ဆက်ဆက်ရှိတဲ့ရွှေပြိုင်းပြူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ Reuters သတင်းဌာနသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 5653ညာ95 kHz 7883ညာ92.32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တကနေထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကအလိမ်ပါပါ။ Ukraine နဲ့ဇမားရှိတဲ့တပ်တချို့ကိုပြန်ရုပ်သိမ်းမယ်လို့ Russia ဘက်ကပြောပေမဲ့အခုအထိတော့တင်းမာမှုလျော့သွားတဲ့အခြေအနေမတွေ့ရသေးတဲ့အကြောင်းနဲ့ Russia ဘက်ကတပ်တွေတိုးပြီးခြားထားနေသေးတယ်လို့ NATO မဟာမိတ်အဖွဲ့အတွေ့အမြင်ကြောင့် Jens Stoltenberg က Belgium နိုင်ငံ Brussels မြို့မှာဒီကနေ့ပြောပါတယ်
။ We have heard the signs from Moscow about
စံတမန်ကြီးအရာကြိုးပမ်းမှုတွေဆက်လုပ်သွားဖို့အသင့်ရှိတဲ့လက္ခဏာမျိုးရုရှားဘက်ကပြောဆိုတာတွေကိုကျွန်တော်တို့ကြားပါရယ်။ဒါပေမဲ့လက်ရှိမြေပြင်အခြေအနေမှာတင်းမာမှုတွေလျော့သွားတာကိုတော့အခုထိမတွေ့ရသေးပါဘူး။ပြောတဲ့အတိုင်းမဟုတ်ဘဲရုရှားဘက်ကစစ်အင်အားတွေဖြည့်ပြီးခြားထားတာကိုပဲတွေ့နေရပါတယ်လို့နေဂျိုးမဟာမိတ်အဖွဲ့အတွေ့အမြင်မှုချုပ် Jens Stoltenberg ကပြောသွားတာပါ။ရုရှားဘက်ကတပ်တွေတိုးချထားပြီးယူကရိန်းကိုအခြေမရွေးဝင်သိမ်းနိုင်တဲ့အခြေအနေကိုဆက်ပြီးထိန်းထားတဲ့အကြောင်းနေတို့အတွေ့အမြင်မှုချုပ်ကပြောဆိုပါတယ်။အခြေအနေကိုအနီးကစောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin အပါအဝင်နေတို့မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေ Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။အကျဉ်းချခံနေရတဲ့ရုရှားအတိုက်ခံခေါင်းဆောင် Alexei Navalny ကိုရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့တရားရုံးကိုမထီမဲ့မြင်ပြမှုအတွက်မနေ့ကမော်စကိုမြို့ပြင်မှာရှိတဲ့အထူးပြစ်မှုဆိုင်ရာရုံးကုန်တစ်ခုကစစ်ဆေးခဲ့ပါတယ်ပြမှုတင်ရှာရင်ဆိုရင် Navalny ထောင်နဲ့15နှစ်ကျော်ကြာခံရနိုင်ပါတယ်။လုံခြုံရေးအမြင့်ဆုံးအဆင့်အထူးတင်ကျပ်ထားတဲ့ Moscow မြို့နဲ့66ကီလိုမီတာဝေးတဲ့ Lefortovsky ခရိုင်တရားရုံးမှာအမှုကိုကြားနာစစ်ဆေးတာပါ။အဲဒီမှာ Navalny ကိုအတင်းချထားတာပါ။ ရုရှားအစိုးရကိုဝေဖန်လေးရှိတဲ့အတိုက်ခံနဗယ်နီကို2021ခုနှစ်ဇန်နဝါရီလကအာမခံချိုးဖောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်အစိတ်ခတ်ခံခဲ့ရတာကြောင့်ဂျာမနီမှာဆေးကုသခံခဲ့ပြီးပြန်လာတဲ့အချိန်မှာအာမခံချိုးဖောက်မှုနဲ့ဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ခွဲချမှတ်ထားတာပါ။နဗယ်နီဟာလက်စားမှုတိုက်ဖြတ်ရေး FBK နိုင်ငံရေးအဖွဲ့အစည်းရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ရုရှားအစိုးရစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့အထိနောက်ဆုံးအချက်အလက်တွေအရကမ္ဘာတဝန်း COVID-19 ကူးစက်ခံရသူပေါင်း412တန်းကျော်ရှိပြီးတော့သေဆုံးသူဦးရေက 5.8 တန်းကျော်ရှိပါတယ်။တောင်ကိုရီးယားမှာတော့နေ့စဉ် COVID-19 ကူးစက်ခံရသူပေါင်း 9,000 အထိပထမဆုံးအကျိန်ရှိခဲ့ပြီးဒီလိုတစ်ပတ်အတွင်းနေ့စဉ်နှစ်ဆနီးပါးတိုးလာတာဟာကူးစက်များ COVID မျိုးကွဲတဲ့ Omicron ကြောင့်ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့နေတာကြောင့်ကစားသမားဒါဇင်ပေါင်းများစွာမှလည်း COVID-19 ရောဂါပိုးတွေ့ရှိခဲ့လို့ကိုရီးယားအမျိုးသားဘတ်စကတ်ဘောနဲ့ဗောလီဘောပြိုင်ပွဲတွေကိုပုံတဖူးနေမှာရန်နာခဲ့ပါတယ်။ဒါကိုရီးယားမှာလူဦးရေ86ရာခိုင်နှုန်းကကာကွယ်ဆေးအပြည့်ထိုးထားပြီးတော့58ရာခိုင်နှုန်းကတော့ဘူစတာအားဖြင့်ကာကွယ်ဆေးထိုးထားပြီးသူများဖြစ်တယ်လို့ KDCA အချက်အလက်များအရသိရပါတယ်။စင်ကာပူနိုင်ငံဟာဟောင်ကောင်၊ကတာအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံတို့ပါဝင်တဲ့ Quarantine ကင်းလွတ်ခွင့်ခရီးသွားအစီအစဉ်ကိုဒီလတိုးချဲ့မှာဖြစ်တယ်လို့စင်ကာပူကျန်းမာရေးဌာနကဗုဒ္ဓဘူးနေမှာပြောပါရယ်ခရီးစဉ်နိုင်ငံတွေကိုအစဉ်အဆက်ထပ်ပြီးတိုးသွားမယ်လို့လည်းဆိုပါရယ်စင်ကာပူမှာ COVID ကူးစက်မှုပေါင်း 19,159 နဲ့စံချိန်တင်ခဲ့ပြီးတော့တော်တော်များများကတော့ရောဂါလက္ခဏာမပြင်းထန်ပါဘူးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဟောင်ကောင်မှာ COVID ကူးစက်တဲ့နှုန်းအဆ20လောက်မြင့်တက်လာတာပါဒါပေမဲ့တမျိုးလုံးအတိုင်းကြာနဲ့အသွားအလာတွေပိတ်ဖို့အစီအစဉ်မရှိဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ရှင်အမေရိကန်လေကြောင်းဆိုင်ရာကုမ္ပဏီ Lockheed Martin ထုတ် LMTN F-35 ဂျက်တိုက်လေယာဉ်တွေကိုထိုင်းနိုင်ငံရဲ့စိတ်ဝင်စားမှုဟာအမှန်တကယ်ဖြစ်ပေမဲ့ဒီလေယာဉ်တွေကိုဝယ်ယူဖို့ဆိုတာကအမေရိကန်အစိုးရအတွက်အရေးပါမှုတစ်ခုဖြစ်တယ်လို့ကာကွယ်ရေးကုမ္ပဏီရဲ့အကြီးအကဲအမှုဆောင်တဦးကဗုဒ္ဓဟူးနေ့မှာပြောခဲ့ပါတယ်F-35 လေယာဉ်ဟာကမ္ဘာအဆင့်မြင့်ဆုံးဂျက်တိုက်လေယာဉ်တစ်ခုဖြစ်ပြီးဒီဂျက်တိုက်လေယာဉ်တွေကိုအမေရိကန်ရဲ့မဟာမိတ်တွေကပဲရောင်းချတာပါ။ဒီလေယာဉ်တွေကိုထိုင်းနိုင်ငံကစိတ်ဝင်စားတဲ့ဆိုတာကို Lockheed Martin ကုမ္ပဏီရဲ့အကြီးအကဲဒုတိယဥက္ကဋ္ဌ Tim K. Hill ကစင်ကာပူမှာလုတ်တဲ့လေယာဉ်ပြပွဲမှာအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းဒါနဲ့ပတ်သက်ရင်တရားဝင်ကျွန်တော်တည်ထားတာဘာမှမရှိဘူးလို့သူကဆိုပါတယ်။အရှေ့တောင်အာရှနိုင်ငံရဲ့လီတာဟာတိုက်လေရင်၄ဆင့်ဝယ်ယူဖို့အမေရိကန်ဒေါ်လာ413တန်းကိုသုံးဖို့ဇန်နဝါရီလမှာရထားခဲ့တာပ
ါအခုဆက်ပြီးတော့မြန်မာနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတစ်ပုဒ်ကိုဆက်ပြောပြပါမယ်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာဒီနေ့လုပ်တဲ့အာဆီယံအဆင့်မြင့်ရာရှိကြီးတွေရဲ့အစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့အကြီးအကဲတာဝန်ရှိသူတို့အွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆောင်နရီချွန်းက VOA ခမာဌာနကိုပြောလိုက်ပါတယ်။တကယ်တော့အာဆီယံနိုင်ငံရဲ့ဝန်ကြီးစီအိုကိုမနက်ဖြန်မှာကျင်းပဖို့ရှိပြီးအဲ့ဒီစီအိုမတိုင်ခင်မှာအခုအဆင့်မြင့်ရရှိကြီးတွေရဲ့စီအိုကိုကျင်းပတာပါ။အာဆီယံနိုင်ငံရဲ့ဝန်ကြီးစီအိုမှာစစ်ကောင်စီကခန့်ထားတဲ့ဝန်ကြီးဆင့်ကိုပေးမတက်ဖဲနိုင်ငံရေးရခံထားသူမဟုတ်တဲ့တာဝန်ရှိသူတို့တက်ရောက်ဖို့အာဆီယံဘက်ကအကြောင်းကြားခဲ့ပါတယ်။ဒီပေါ်မြန်မာစစ်ကောင်စီကဝေဖန်ပြောဆိုခဲ့ပြီးဝန်ကြီးဆင့်စီဝေးကိုတက်ရောက်ဖို့ဘသူကမှလွှမ်းမမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တကယ်တော့အာဆီယံနိုင်ငံကြီးဝန်ကြီးစီဝေးကိုထိုင်းနဲ့ဘရူနိုင်းနိုင်ငံတွေကအွန်လိုင်းကတဆင့်တက်ရောက်မှာဖြစ်ပြီးကျန်းနိုင်ငံတွေကတော့လူကိုယ်တိုင်တက်ရောက်ကြမယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနကပြောပါတယ်။အခုစီဝေးဟာကမ္ဘောဒီးယားနိုင်ငံအာဆီယံလက်ကျဥက္ကဋ္ဌဖြစ်လာပြီးပထမဆုံးကျင်းပတဲ့စီဝေးလည်းဖြစ်ပါတယ်ခင်ဗျာ။ VOA American သံရ2022ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ဗိုလ်တူးညထိပ်တန်းရောက်သတင်းတွေကိုကျော်ပြပြီးမှာကိုချေကျော်သိန်းနဲ့အလင်းပါတို့ကကျော်ပြခဲ့တာပေါ့နော်အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးနောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်ကျော်ပြပေးပါမယ်ပထမဆုံးကတော့စစ်ကောင်စီတိုက်လေရင်ပြက်ကြပြီးလေရင်မှုတူသိဆုံးခဲ့တဲ့သတင်းပါစစ်ကောင်စီရဲ့မန္တလေးတရားဥလေတစခန်းကတိုက်ခိုက်ရေးလေရင်တစ်စီးဟာလေ့ကျင့်ပြန်သန်းနေချိန်မှာဆက်ချုပ်ရင်းပြီးပြက်ကြခဲ့တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ခဲ့ပါတယ်ဒီတိုက်လေရင်ပြက်ကြတာကသခိုင်းတိုင်းဘက်မှာဖြစ်ပြီးဒီပြက်ကြမှုကြောင့်လေရင်မောင်းဖြစ်တဲ့လေရင်မှုဗိုလ်ကြီးဟိမ့်ထက်အောင်တည်ဆုံသွားခဲ့ရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစားညင်ဦးပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီရဲ့လီဒါစခန်းတစ်ခုဖြစ်တဲ့မန္တလေးတရဦးလီဒါစခန်းကတိုက်ခိုက်ရေးလေရင်ဒဇင်ဟာဖေဖော်ဝါရီလ16ရက်နေ့ဗိုလ်တုံးနေ့မနက်ပိုင်းမှာသခိုင်းညွန့်နယ်ကြီးက ရင်းမြစ်ကြီးအင်းအတွင်းကိုပြစ်ချခဲ့တာပါဒီတိုက်ခိုက်လေရင်ဟာလက်ချင်းဧရိယာမှာပြန်တန်းနေတဲ့အချိန်ဆက်သမှုပြတ်တောက်သွားပြီးတော့တခြားလေရင်ဒဇင်းနဲ့လက်လန်ရှာဖွေချိန်မှာရင်းမြစ်ကြီးအင်းအတွင်းကိုပြစ်ချနေတာကိုတွေ့ရှိခဲ့ရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်လေရင်ပြစ်ချမှုမဖြစ်မီမနေ့ပိုင်းလူကအဆိုပါလေရင်ကိုတွေ့ရှိခဲ့တဲ့ဒေသခံတူကတော့ view ကိုခုလိုပြောပါတယ်
ကွာဒီတက်ကနေတက်ပြန်သွားတာကနေနေနေပါဆိုအောက်ကနေလှမ်းကြည့်ရင်တော့ဘိန်းတောင်မြင်ရတယ်သူကဝဲလွန်တယ်နေနေအဲ့ဒီမှာသူကဟိုဘက်အဲ့ဘက်ဟိုဒီနေ့အင်းနဲ့ရောက်တော့ပြတ်တာနောက်ကတစည်းကတဲ့အရင်တစည်းပြတ်တဲ့အတိုင်းကြတော့သူကနောက်တစည်းကအဲ့နာယူဝဲတောင်မကြပါဘူးနောက်တစည်းကနည်းနည်းတော့မြင်တယ်သူကအမြင်နဲ့ပြန်ပြီးအဲ့လမ်းတော်တိုင်းပြန်လိုက်သွားတယ်အဲ့ဒါပဲရှိတာအကောင်းသတိတိုင်းပဲပုံမှန်မှာပဲကျွန်တော်လည်းဆိုင်ကစီးဆိုတော့အဲ့ပုံမှန်တိုင်းပဲကြားတာပါအဲ့မိကိုတော့မထွက်ဘူးသူကပုံမှန်တိုင်းပဲမောင်းနေဒါမှနေနေလေးမှဖြစ်တယ်အဲ့ဒါပြီးတော့တိတ်မကြဘူးအဲ့ရရင်းမြင်းရင်းနဲ့မှပြတ်ကြ
လေပြတ်ကြတာကြောင့်လင်းမှုဖြစ်တဲ့ဘူကြီးဟိန်ထက်အောင်ပြေဆုံးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပြတ်ကြပြီးတော့မကြခင်မှာပဲလင်းမှုရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့တယ်လို့လင်းပြတ်ကြတဲ့နေရာကိုကူညီဖို့တောင်းရောက်ခဲ့တဲ့စကိုင်းမျိုးကလူမှုကူညီအသင်းတစ်ခုကအခုလိုပြောပါတယ
်ဒီလူအလောင်းကိုဟယ်လီကော်ပတာနဲ့ပြင်နေတာကြောင့်လောကအရင်မထက်ဘူးလေတော့သူကြီးရတိတ်နေပြကြီးရတိတ်တော့ဆင်းဆင်းတူးနေလူတို့ပြောနေကြဟုတ်ကြီးကဟွာလောက်ပဲသူတဝဲတော်ပြီဖောင်းလောက်ပဲရှိတယ်အဲမှာသူတို့ရောက်တဲ့ချိန်သူစက်ပြီးနေသွားတော့အမတွေ့ရသူကြားပြီဟုတ်ကဲ့ဟုတ်ကျွန်တော်ကတော့ဒီတိုင်းမျိုးသူကြီးဘိုးသွားထွက်တာမျိုးရှိတယ်ဟွာဆိုလူငင်းရတဲ့ကြီးကားရတယ်ဟုတ်ညွာပြွာရှိတယ်သူအစ်ဆဲမာရောအဲကျွန်တော်တို့ပြစ်ဆင်နေမှာရောရှိတယ
်ဒီလေပြတ်ကြမှုဟာဆက်ချုပ်ရင်းတာကြောင်းလို့ဆိုပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပြီးတော့ပြတ်ကြတဲ့လင်းအမျိုးအစားနဲ့ဆက်ချုပ်ရင်းတဲ့အကြောင်းရင်းအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးလင်းပြကြပြီးတဲ့နောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေရတော့ပြကြတဲ့လင်းဟာ E5 အမျိုးအစားပြင်ဖြစ်တယ်လို့သိရပါတယ်။2018ခုနှစ်တုန်းကတမရော်ပိုင်း Y8 အမျိုးအစားဖေပုတ်ဆောင်လင်းဟာရာသီဥတုဆိုးရွားတာကြောင့်ဒဝဲကမ်းလွန်ပင်လယ်ပြင်မှာပြကြပြီးတော့လင်းပေါ်မှာလိုက်ပါလာတဲ့လူပေါင်း122ဦးသေဆုံးခဲ့တယ်လို့ပဲ။ပြီးခဲ့တဲ့2021ခုနှစ်ဇွန်လ10ရက်တုန်းကလည်းပြည်ဦးနယ်မြို့အနီးစခန်း၄စိတ်အနီးမှာလည်းတမရော်ပိုင်းလင်းပြကြခဲ့လို့ဆရာတော်တန်ခါတော်ပါဝင်လူပေါင်း73ဦးသေဆုံးခဲ့မှုပါသေးတယ်ခင်ဗျာ။
စစ်ကောင်စီလင်းပြတ်ကြပြီးလင်းမှုတူးတည်ဆုံးခဲ့တာကိုကိုသားညုံပြောပြခဲ့တာပါအခုတော့ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်အတွင်းကတိုက်ပွဲတွေမှာလက်နက်ကြီးတွေသုံးခဲ့တဲ့အကြောင်းပါရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်တပ်တွေကြားဒီနေ့တိုက်ပွဲဖြစ်ပွားပြီးမြို့ကန်တွေဘေးလွယကိုတင်းပြေးထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်မိုးပြဲမြို့ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်နေရာယူပြီးပြည်သူ့ကာကွယ်တပ်တွေရှိရာကိုလက်နက်ကြီးတွေပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှမ်းကုန်းကပေးပို့လာတဲ့တဲ့ရင်ကိုမဆုမုံကြွပြပေးပါအောင်ခင်ဗျာ
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့တွေကပေါ်ဦးတည့်ရက်ကွက်မှာတည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားဒီနေ့မနက်ပိုင်းတိုက်ပွဲတစ်ကြိမ်ဖြစ်ပွားပြီးတော့အခုညနေပိုင်းမှာတစ်ကြိမ်ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့မိုးပြဲမြို့ခံတဦးကပြောပါတယ်
ကျွန်တော်တို့ကပြီးတဲ့ချိန်ကပေါ်ပေါ်ပေါ်ဆိုပြင်းနေတဲ့ချိန်ကစက္ကနိုင်ခွဲကလေးကိုစက်ပြစ်ပါတယ်အခုပါမအခုနောက်တစ်ချီကပြီးသွားပြီခုမှပြန်လဲပြီးတော့အသေးတံဖြစ်နေတယ်ခင်ဗျလက်နဲ့ကြီးတွေကကြီးကြီးနေပဲအတော်ရရွက်ဲထဲမှာပြစ်ခိုက်တိုင်မှုရှိတဲ့ခါကျတော့ကျွန်တော်ဝဲရောကျဲရောအစာရင်းငါပဲလူရောဘာဖြစ်လဲဟုတ်မနဲ့7နိုင်ခွဲကြတယ်အောင်နော်ခုထိရသမီးမသားရတဲ့ဒီသူလူထုတွေအများကြီးရှိပါတယ်ကိုလုံးကြောက်လန့်ရှာတယ်ခင်ဗ
ျစစ်ကောင်စီတပ်တွေဟာမနေ့တုန်းကတင့်ကားတွေနဲ့စစ်အင်အားအများအများနဲ့မိုးပြဲမြို့ကိုစစ်ကြောင်းဆင်းလာပြီးတော့နေရာအနှက်မှာတက်ဆွဲပြီးနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်ဒီကနေ့မနက်ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားတာလို့ပြောပါတယ်။မိုးပြဲမြို့ကဒေသခံကာကွယ်ရေးတပ်တွေရှိမယ်လို့ထင်တဲ့နေရာတွေဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပြပါတယ်။
မင်းညာညလေချင်းကတည်းကစစ်တော်ကဒီအီမိုပြဲပြင်ပြန်ဆိုင်ခမရ၄နှစ်နဲ့ညစစ်တော်ကလည်းမိုပြဲမြုပ်ဆဲကိုဆင်းလာတယ်တော့အတော်ကလည်းစစ်တော်ပြက်လာတော့ဒီမိုပြဲဆဲကိုစစ်ကားတွေနဲ့ဆက်တာပေါ့စစ်ကားသုံးကြီးနဲ့လည်းတည့်တယ်ဒီသူရင်အားများပြားနေပေါ့နော်နောက်ဒီမနဲ့မှပေါ့ဒီမနဲ့ဆင်းလိုက်ဆွဲဝန်းကျင်လောက်မှအဲစစ်ကားမှုတွေဖြစ်လာတော့ပေါ့ဒီနာယူဝဲဆနာယူဝန်းကျင်လောက်တော့သူကပြန်လာစစ်ကားတွေနောက်မှနောက်ပိုင်းကတော့သူလက်နဲ့ကြီးနဲ့ပဲပြန်လာများတယ်စစ်တော်ကပြန်ဒီနဲ့ကြီးနဲ့လည်းမြုပ်ແນວລາຊິວ່ານະຊິໂຕຕັນດຽວຊິເນຍໂອຊິເລັດນະຈີແນລາຊິແອຄຸໄຊແນລາຊິເດົາບາ
ຊິກອງຊີອພ່ເຂົາໂມເພຍມິໂບກໂຊຊິຈ້ອງຕັດລະບີເນຍາຕໍ່ຕໍ່ມຍາມຍາມມາວິນຍောက်ຊີນິນແນອ່ໄຊမိုးပြဲဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးပြဲမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်။မင်းကအဆင်ပြေဒီကတော့ဒီသူတို့မျိုးရဲမနေဘူး
့ဒီဟိုမနေ့ကစပြီးတော့တတိပေးတယ်ပြီးတော့တော့ငြင်းလို့မရနဲ့ဒီရဲ့တော့ဖြစ်ပြမှုရောအစားဖြစ်တယ်ခင်ဗျာခုလိုလိုစင်တော့ဖြစ်ပြမှုတော့ဖြစ်နေသေးလို့ပြောလို့ရတယ်ခင်ဗျာစစ်ကောင်စီကတော့လည်းကြီးနေတယ်တော့ထူနေတယ
်အခုလိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆွန့်ခွာပြီးလို့ရာကိုထွက်ပြေးရှောင်တိန်လာရတဲ့သူတွေရှိသလိုမျိုးထဲမှာပဲပိတ်ပြီးတော့ကြံနေသူတွေလည်းအများအပြားရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူကဆိုပါတယ
်ဒီတပ်ခံတွေကရှောင်တိန်နေကြတာပေါ့အခုစီမျိုးထဲမှာပိတ်မိနေတဲ့လူတွေအများကြီးပါပဲအရှုပ်ဒီမျိုးအပြင်နားလောက်ရှိတဲ့လူတွေကကြတော့မျိုးနဲ့သူဆွန့်ခွာလို့ရတာပေါ့ဒါပေမဲ့မျိုးထဲကသွေးရှိနေတဲ့လူတွေကကြတော့မဆက်လာနိုင်တဲ့လူတွေအများကြီးကြံပါသေးတယ်အဲ့ဒါကဒီကကြတော့
လက်တလောဒီမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားကြားပြည်နယ်အပါအဝင်မြန်မာနိုင်ငံရဲ့နေရာတချို့မှာဒီကနေ့အထိတိုက်ပွဲတွေကဆက်ပြီးဖြစ်နေတာပါ။မိုးပြဲမြို့ထဲမှာတိုက်ပွဲဖြစ်တာဒါနဲ့ပါဆိုရင်3ချိန်ရှိသွားပြီဖြစ်ပါတယ်။ဒေသအခြေအနေတည်ငြိမ်လာရင်ဒေသခံပြည်သူတွေကနေရက်ကိုပြန်လာလိုက်အခြေအနေဆိုရင်ဘေးလွတ်ရာကိုပြန်ပြေးကြလိုက်နဲ့မြို့ကန်ဒေသခံပြည်သူတွေဟာအခုလိုမျိုးမကြမကြစစ်ဘေးတိမ်းရှောင်နေကြရတာဖြစ်ပါတယ်ရှင်
။မိုးပြဲမြို့တိုက်ပွဲတဲ့လက်နက်ကြီးသုံးတဲ့အကြောင်းမဆင်မုံပြောပြခဲ့တာပါ။အခုတော့ကရင်24ကီကောမြို့တင်နာကလေကြောင်းတက်ခဲမှုတွေကြောင့်ဒုက္ခတွေထွက်ပြေးနေရတဲ့အကြောင်းမှာကရင်ပြည်နယ် KNU ကရင်မြို့သားစီယုံတက်မာ6ထိန်းချုပ်ရနယ်မြေဖြစ်တဲ့မြောက်ပရိခိုင်လေးကီကောမြို့သစ်အနီးဖလူလေးရွာဘက်မှာ KNLA ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီနေ့မှာတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေရှိတာကြောင့်စစ်ပီးရှောင်ဒုက္ခတွေလည်းထပ်ပြီးထွက်ပြေးလာနေကြပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ခင
်ဗျာ။ကရင်ပြည်နယ် KNU ကရင်မျိုးသားအစည်းအရုံးတမ6ထိန်းချုပ်ရနယ်မြေဖြစ်တဲ့မြဝတီခရိုင်လေးကေကော်အနီးဖလူလေးရွာဘက်မှာ KNL ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာဖေဖော်ဝါရီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေရှိရဲဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်။အဲကျွန်တော်တို့ဒီမှာကဟိုစားပေါ့ KNL ကတိုင်းရင်း29တရင်နဲ့ဆက်ခွန်နဲ့ဟိုလာပေါ့တို့ PDF တွေနဲ့ပေါ့ဟုတ်ကဲ့အခါရ960ဒီလီဂီကောမတက်ဆွဲရတဲ့တက်ပဲဆလူးမှာတိုက်ပွဲဖြစ်တယ်မနေနဲ့အစားဖြစ်တယ်ဒီနေ့လည်းတနေကုန်ပြစ်နေတယ်နေ့လည်းကလက်နဲ့ကြီးတွေလည်းပြစ်တယ
်
အဲ့ဒီဖလူးဒီစာပြင်းကြောင်းနဲ့ဖုန်းကြောင်းနားမှာပေါ့နော
်ဟုတ်က
ဲ့အဲ့မှာတက်ပွဲတွေကြီးပြစ်ဖြစ်တယ်အဲ့အမြောက်ကုန်းကနေလီဂီကောအမြောက်ကုန်းကနေတော့လေအဲ့ဒီဖလူးဘက်ကိုနှမ်းဖြစ်တယ်အော်ရန်တန်းပြင်လာပါတော့အဲ့ဒါတနည်းဆိုအခုချိန်ကြည့်တော့ဖြစ်နေလို့မယ်လာဖြစ်သွားတာရဟန်းရင်လည်းလာဖြစ်သွားတာဆရာမကင်းတော့လာနေရင်လည်းလာကင်းတော့ပါကင်းတော့ပြီးတော့ရဟန်းရင်လည်းပြစ်သွားတာဟုတ်ကဲ့
ဖေဖော်ဝါရီလ16ရက်နေ့မှာတော့ဒုက္ခသည်တွေပုန်းခုန်နေတဲ့နေရာတွေနာရဟန်းရင်တွေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်လဲတောင်ရင်မြကန်းနာကိုဒုက္ခသည်တွေထတ်တိုးလာနေတယ်လို့လဲဒုက္ခသည်တွေကိုအစားအသောက်အကူအညီပေးနေသူတူကပြောပြပါဗျာ
ဘဝတဲ့ဖြစ်နေတယ်မနက်ကလည်းဖြစ်တယ်မနေ့ကလည်းပြစ်နေကြတယ်ပေါ့နော်။ဒါတော့ဒီညနေလည်းရဟန်းနေလားဖြစ်လားပြစ်တယ
်။ဟာ။
ဥဆောင်ကတကြောမှအခုမနေ့ကညနေစီရော1650လောက်ရှိတယ်။အခုထပ်ပြေးလာဆိုတော့2000ကျော်မှနေပြီလို့။အဲ့ဒါတချမ်းလေးပဲဟိုဘက်ကောက်ကြီးတစုလေးပဲ။စရနေမှာတော့ရှိုံမှာပဲ။စရနေမှာလည်းရှိတယ်။ဟိုဘက်ကြောက်ခက်ဘက်တို့ဝလီဘက်တို့ဟိုဘက်ဒီမှာလည်းရှိတယ်။
နှစ်ဖက်တိုက်ပွဲတွေကြောင့်ကိုနေ့စဉ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ပါစစ်ဘေးရှောင်တွေဟာသူတို့ကျေးရွာတွေကိုအခုထိမပြောင်းနိုင်ကြသေးပဲတဖြည်းဖြည်းနေရာပြောင်းရွှေ့ရင်းနဲ့တေဘောဘို့ဆိုတဲ့နေရာမှာအစုဝေးနဲ့ရောက်နေကြတယ်လို့လည်းကိုစောမောင်ကပြောပြပါတယ်
။စစ်ရှောင်တွေလည်းဒုက္ခရောက်တာပေါ့နော်။အခုစစ်ရှောင်တေဘောဘို့တို့အဲဒီကျွန်တော်တို့ဒီစုံကြီးမြိုင်တို့အဲအဲ့ဘက်မှာပဲစားရှိပြုံပြီးနေရတာပေါ့ဒီပကန်းအပိုးတွေဟာလည်းညှာစားရမယ်
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့သစ်အတွင်းမှာခိုလုံနေတဲ့လွှတ်တော်မှန်နှူးနဲ့ဆီယနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာနာဖီဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဖြစ်တဲ့ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်ရှင်။
လေကေကောမြို့တင်နာလေချောင်းကတိုက်ခိုက်မှုကြီးတွေကြောင့်ဒုက္ခတွေတွေထွက်ပြေးနေရတဲ့တဲ့မှတ်အေးမှာပြောပြခဲ့တာပါအခုတော့စခိုင်းမြောက်ပိုင်းဒုက္ခတွေစခန်းတချို့ရိတ်ခါနဲ့တောက်တုံးကြီးပြတ်တဲ့တဲ့မှာစခိုင်းမြောက်ပိုင်းကစစ်ပြေးဒုက္ခတွေစခန်းတချို့မှာစားနေရခါနဲ့တောက်တုံးကြီးပြတ်လက်တာတွေရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်ပြေးဒုက္ခတွေတွေနေနဲ့နေရပြန်ဖို့လ ေးဒုက္ခတွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့တရင်ကိုကိုစော်ဝဲလိုက်ကြွပြပေးပါဦးခင်ဗျာ
။ရခိုင်မြောက်ပိုင်းကစစ်ပြေးဒုက္ခတွေစခန်းတွေဟာအချိန်ကာလကြာလာတာနဲ့အမျှကူညီထောက်ပံ့မှုအားနည်းလာသလိုစခန်းတချို့မှာအခုဆိုရင်စားနပ်ရိက္ခာရောတောက်သုံးရည်ပြက်လက်မှုပါရင်ဆိုင်လာရပါတယ်။ကျောက်တော်မြို့နယ်ကလူဦးရေ 3,000 နီးပါးနေထိုင်တဲ့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေတောက်သုံးရည်မရရှိတာကြောင့်ချောင်းရည်ကိုတုံးနေရပြီးဝမ်းရောဂါဖြစ်ပွားတာတွေလည်းရှိနေတယ်လို့စခန်းတာဝန်ကကိုခိုင်မျိုးအောင်ကပြောပါတယ
်ဒီကံမှာကဟာသုံးရည်လေးအဆင်မပြေတော့ဘူးတောက်ဒီကံမှာမရှိတဲ့အတွက်ဒီအခုနကပြောတဲ့ပိုင်လိုင်းကိုပဲမှင်ပြီးတော့တောက်ရည်ရောသုံးရည်ရောဟာသုံးစုနေကြတာကိုဒီမှာရောမှာနောက်ပြီးတော့ဒီချောင်းရည်တင်ပြီးတော့ဒီတုံးနေကြတဲ့အရာတော့ရှိရကိုအဲ့ချောင်းရည်ဆိုတာလည်းတအားကြီးပဲတယ်ဆိုတာဘာဖြစ်ဆိုတော့ချောင်းမှာဒီအင်တာတို့ဘာတို့ခြားရတာတွေရှိတာကိုဆိုတော့ဒီပြန်မရင်းနဲ့ဟိုမညီညွတ်မှုဖြစ်နေတယ်ကိုဒါကြောင့်မို့ဒီကလေးတွေမကြမကြဝမ်းချောဝမ်းကြောဖြစ်တယ်ဝမ်းကြိုက်တာတွေဖြစ်တယ်အဲဒါကြောင့်မို့ဒီကျွန်တော်ကတော့ဒီတက်ဆိုင်သူကူညီပေးနိုင်တဲ့ဒီအဖွဲ့အစည်းတွေပေါ့နော်ဒီသူတို့ဒီ NGO INGO တွေပေါ့ကူညီတောင်းထားတာရှိတယ်သူတို့လည်းဒီကူညီပေးမယ်ကူညီပေးဖို့ကြိုးစားနေတာတွေရှိတယ်လို့ပြောတယ်ကိုနောက်ပြီးတော့ဒီကျွန်တော်ဒီဒီကြဲဟာဒီဇင်ဘာလောက်ကကလေးပေါ့နော်ဟိုဒီစစ်ကောင်စီဟိုအစည်းအဝေးမှာဒီပြန်ကြားထားတာရှိတယ်ကိုကုချင်ကြီးကဟိုသစုတရားကုညီတုံးပြန်တာတော့မရှိသေးဘူးကောဟုတ
်ဒါပြင်ပုံနှကျွန်းမြို့နယ်အတွင်းကအထက်မြလဲစစ်ဘေးဒုက္ခသည်စခန်းမှာလဲစားနပ်ရိက္ခာတွေလည်းမရှိတော့သလိုတောက်သုံးရည်တွေလည်းရှားပါနေပါတယ်အထက်မြလဲစစ်ဘေးဒုက္ခသည်စခန်းကကိုအောင်နေဝင်းကတော့ရေမရှိတာကြောင့်မြစ်ကစားနပ်ရည်တွေကိုတုံးနေရတယ်လို့ပြောပါတယ
်ကျွန်နည်းကရှားပါနေတာဒီတွေလက်ချပါနေတယ်လူအလူစင်းလည်းမရှိဘူးလို့ချိုးရတယ်ချင်းငယ်ကြီးပဲချိုးရတယ်နောက်ပြီးတော့ကြိုက်တော့ရေးလဲသပွဲတွေပဲသပွဲတွေနဲ့ချင်းမဖြစ်ဘူးအလူစင်းတွေလည်းမရဘူးချင်းတွေလည်းကုန်နေတယ
်လက်ရှိရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုအစိုးရကစံရိတ်ခါထောက်ပံ့တာတွေရှိပေမဲ့လည်းလုံလောက်မှုမရှိဘူးလို့လည်းပုံနှကျွန်းမြို့နယ်စစ်မှုဆောင်စစ်ဘေးဒုက္ခသည်စခန်းကတာဝန်ရှိသူတူကပြောပါတယ်အဲ့ဒီဒုက္ခသည်စခန်းမှာတောက်သုံးရည်တွေလည်းရှားပါနေတာမှာလက်ရှိမှာတော့အဖွဲ့တစ်ခုက၃လစီမံကိန်းနဲ့ရေလူပေးနေတာကြောင့်အဆင်ပြေနေပေမဲ့အဲ့ဒီ၃လပြင်းရင်တောက်သုံးရည်မရရှိတော့မှာကိုဆိုးရနေရတယ်လို့လည်းဒုက္ခသည်တူကပြောပါတယ
်ရက်ကတော့လုံလောက်တော့မရှိဘူးမိုးထောက်တပူညောက်တပူဆိုလို့ရှိရင်အဲတပူကလည်းစားတဲ့ပုပ်ကလူတွေလည်းရှိတယ်အဲကလေးဆိုလို့ရှိရင်တပူစားတယ်တပူကျော်နှစ်ပူစားတဲ့လူမှကြတော့ရက်ကလုံလောက်လောက်မရှိတော့ဘူးတောက်သုံးရည်ကြတော့ဟိုအခုတော့ဟိုဆာဆိုပြီးတော့ဖွေးတပွေးရှိတယ်အဲ့ဒီဖွေးကတောက်ရည်သုံးရည်သုံးလို့ရတယ်အဲ့ဒီဟာတောက်လို့ရတယ်အဒီကရမိသက်ကောင်းနဲ့ပိုးပေးတယ်အဲဒီတော့ဒီနေ့တော့အခုရှင်တော့လုံလုံလောက်လောက်ရှိတယ်သူတို့က3လပေးဖို့လို့ပြောတယ်3လပေးရင်တော့ကျွန်တော်မှမေဘာရောက်မလဲဆိုတော့ညောင်လောက်ရှာမရှိသေးဘူ
းရခိုင်ပြည်နယ်မှာလက်ရှိအချိန်ထိစစ်ပေးဒုက္ခတဲ့9000ကျော်လောက်ဟာလုံခြုံရေးအာမခံချက်မရှိတာကြောင့်နေရပြန်ဖို့ခက်ခဲနေကြပြီးစစ်ပေးဒုက္ခတဲ့စခန်းထဲမှာနေထိုင်နေရဆဲဖြစ်ပါတယ်ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်တပ်အကြားပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကတိုက်ပွဲတွေရပ်တန့်နေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကာလအတွင်းမှာပဲမောင်တော့ဘက်မှာအေအေအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်မှာတိုက်ပွဲတွေတကြောပြန်ကြီးထွားလာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြပါတယ်ခင်ဗျာ
။ရခိုင်မြောက်ပိုင်းစစ်ဘေးဒုက္ခတွေစခန်းတချို့ရိတ်ခါနဲ့တောက်တုံးရပြက်နေကြောင်းကိုစော်ဝက်လိုက်ကြွပြခဲ့တာပါ။ပေါ်ရညာရဲ့ထေတန်ရောက်တရင်ပေးဖို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါစက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ့ဗုဒ္ဓညပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစက်တိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဗုဒ္ဓညပြောပြပေးနေကြဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံတာရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားကန္တာအပတ်စဉ်စီစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အပတ်စဉ်ကန္တာတွေမတိုင်ခင်အခုပထမဆုံးတော့ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးကန္တာကိုအရင်ဆုံးပြောပြပေးပါပါကိုဗစ်စရုပ်ထလှိုင်းကာကွယ်ရေးအကြောင်းပါအခုမြန်မာနိုင်ငံမှာမြန်မြန်ဆက်ဆက်ကူးစက်ပြန့်ပွားနေတဲ့ကိုဗစ် Omicron မျိုးကွဲတဲ့ကြောင့်ကိုဗစ်စရုပ်ထလှိုင်းဆလာနေချိန်မှာကိုဗစ်ကာကွယ်ရေးနည်းလမ်းတွေလိုက်နာကြဖို့အရေးကြီးတယ်လို့ကျန်းမာရေးကြံ့ကျင်သူတွေကဆိုပါတယ်ဒီမှာလူထုချင်းစီအနေနဲ့ဘာတွေလှုပ်ဆောင်နေပါလဲလူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စော်ကပြောပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေဟာစုထလိုက်စီကိုဦးတည်နေပြီဖြစ်ပါတယ်ယောဂဘုရှိတာကိုစစ်ဆေးတွေ့ရှိတဲ့လူနာရေးအတွက်များလာသလိုဖြားနာတဲ့လူနာတွေလည်းတိတိတသားများလာတယ်လို့ကျန်းမာရေးပညာရှင်တိုင်ဝိုင်းမှာသတင်းတွေထွက်ပေါ်နေတာပါကိုဗစ်တတိယလှိုင်းတုန်းကကြုံတွေ့ခဲ့ရတဲ့အခက်အခဲတွေ့ကြုံတွေကိုနမူနာယူပြီးစရုပ်တော်လိုင်းကိုရင်ဆိုင်ဖို့ပြင်ဆင်ထားတယ်လို့အင်္ဂလန်နိုင်ငံကွင်းအဲလစ်ဘတ်စီယုံဘာမင်ဂမ်မှာကိစ္စယောဂအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုကြံပေးတိုက်တွန်းပါတယ
်အရေးကြီးဆုံးအနေနဲ့အဲ့လိုအဲကာဝေးဆေးကိုပြည့်ပြည့်ထူရပါလိုရင်လိုသလိုဘူစတာရေးခနာတက်တူတွေပို့တူတွေထူရမယ်ပြီးလို့ရှိရင်အခုချိန်မှာကျွန်တော်ပြည်သူတွေကပြည်သူတွေဒီမှာပြည်သူတွေပဲရှိတဲ့အခါကျတော့ပြည်သူတွေချင်းချင်းကာကွယ်ဆောင်ရှားဖို့အရင်အရေးကြီးပါတယ်ခင်ဗျာဟုတ်ကျွန်တော်တက်ဝိတ်မှာကျွန်တော်စိုးရွားကြုံခဲ့အဲဂျုံခဲ့တာတွေကိုအဲသင်ငန်းစာကြည့်ပြီးတော့ဒီဟာ4ဝိတ်ကိုမဖြစ်အောင်4ဝိတ်ဖြစ်ရင်ဘယ်လိုလုပ်ရမလဲဆိုတာကိုလုပ်တင်တယ်ပေါ့နော
်ကာကွယ်ဆေးထိုးတာဟာကိုဗစ်ကိုရင်ဆိုင်တဲ့နေရာမှာထိရောက်တဲ့နေရာတစ်ခုဖြစ်ပါတယ်ဒီလူတို့ချင်းစီနေနဲ့အခွင့်အရေးရတာနဲ့ကိုဗစ်ကာဝေးဆေးထိုးနိုင်အောင်ကြိုးစားနေပြီးဒီချိန်မှာကိုဗစ်ကာဝေးအနည်းလမ်းတွေကိုမပြတ်မကွက်လိုက်နာကျင့်သုံးပြဖို့လည်းအလွန်အရေးကြီးတယ်လို့ဒေါက်တာကျော်ကျော်ထွန်းကအကြံပေးပါတယ်
။ဒီလူတို့ဦးရင်းစီအနေနဲ့ကျွန်တော်တို့လုပ်တဲ့နာတော့အရေးကြီးဆုံးကကာဝေးဆေးထိုးပါပဲ။အရေးကြီးဆုံးကကာဝေးဆေးထိုးအခွင့်အရေးရတဲ့ကာဝေးဆေးထိုးပါအဲ့ဒါချင်းနောက်တစ်ခုကဘာလုပ်ရမလဲဆိုတော့ဒါအားတိတိုင်ပါအပြင်ထပ်ရင်ခုနကလူအုပ်တွေလူအုပ်တွေလည်းသွားမယ်ဆိုရင်နောက်အလိုအဲဘက်စကားစီမဲ့ပါငါပေါ့နော်လူအုပ်တွေရှိရစီသွားမယ်ဆိုလို့ရှိရင်အများနဲ့အဲ face mask ကို face mask တက်ပေါ့စနစ်တကျတက်ပေါ့နော်အဲအဘို့နဲ့လောက်ထားရင် mask တွေတက်မယ်တကယ်လို့စအဲဖြစ်တိုင်းတော့ N95 ပေါ့မဖြစ်တဲ့ N95 မရမယ်ဆိုလို့ရှိရင်လည်းလူစားကြီးက mask လိုမျိုးတေချာကောက်ဝဲတေချာကောက်ဝဲပေးနိုင်တဲ့ mask မျိုးကိုတေချာယူတက်ပေါ့နော်စနစ်တကျမတ်တက်ခါကြရတယ်နီးစနစ်မှာတက်ဖို့လိုပဲပေါ့နော်တစ်ချက်နောက်တစ်ခုကကျတော့ social distancing ပေါ့တရားရည်ရောက်ဖြစ်တိုင်းတော့အလို6ပြည့်အကွာခွာနေပေါ့နော်နောက်တစ်ချက်ကကြတော့တက်ပြီကိုခဏခဏအလက်လက်ကိုပေါ့နော်နီးမှန်လမ်းမှန်နဲ့ခဏခဏအလက်ကိုဆက်ပြနေပေါ့နော်နီးမှန်လမ်းမှန်နဲ့တရားစေးပြီးမယ်အိုကေအဲဂျင်းနဲ့ဆက်ပြမယ်ရှိဘူးဆိုလို့ရှိရင်လည်းအဲဟန်ဆက်နိုင်တာကိုခဏခဏအဲတက်ပြီကိုလက်ကိုအဲဆန်တိုက်စုပ်တာမျိုးလုပ်တင်တယ်ပေါ့နော်ပြီးနောက်တော့ကကြတော့အဲကိုရဲ့လက်ကြီးနဲ့အဲမျက်နှာရည်နှာခေါင်းလေးအဲမျက်စိတွေကိုဟိုခဏခဏအဲမပုတ်တတ်နဲ့မထိတွေ့နဲ့ပေါ့နော်ဟုတ်အကယ်၍နောက်တစ်ခုကအရေးကြီးအဲ့အားကြဒါရရောဒါရလွအဒါရကြလူဟိုဖြစ်နိုင်ပေါ့လူနိုင်ပေါ့တယောက်ချင်းဒီအဲ့လိုမဖြစ်မနေလုပ်တင်တဲ့အရာပေါ့နော်တကယ်အဝေးဖြစ်တာလို့ရှိရင်အဲ့နောက်တစ်ခုကကြောအကယ်ကိုစီမှာစင်တန်တွေပေါ်လာမယ်ဆိုရင်ပေါ့ဥမာဖြားမယ်စပြီးချောင်းဆူလာမယ်နှာသေးချောင်းဆူမယ်လယ်ပြင်းလာမယ်အနံ့နေဟိုအရသာတွေပြောင်းမယ်ပေါ့နော်အဲ့လိုမျိုးဒီကိုဗစ်နဲ့ပတ်သက်တဲ့စင်တန်ပေါ်လာပြီးဆိုရင်လည်း isolation အမြန်လုပ်ပေါ့နော် self isolation ပေါ့အဲ့ဒီအဲ့လိုမျိုးအခုအခန်းထဲမှာကိုနေပြီးတော့အဲ့လိုတကားပိတ်အပြင်အဲ့ဒီတကားပိတ်အပြင်လူနဲ့ပစ္စည်းကို share သုံးတာပိုင်းမလုပ်နဲ့ပေါ့နော်ဒါကတော့ဖြစ်နိုင်အိမ်သာတော့မှဟိုအိမ်သာတွေပိုင်း share မသုံးနဲ့ပေါ့နော်အဲ့နောက်တစ်ခုကကြတော့အဲ့မှာတမင်းတွေပါရေးစားမယ်ဆိုလို့ရှိရင်လည်း self isolation လုပ်ရတဲ့အချိန်မှာပေါ့တမင်းပါရေးစားမယ်သူကအခုခံမှာပူစားရပါလေလောက်ပါပါပေါ့နော်အကယ်၍မဖြစ်မနေလို့အဲ့အင်သားတွေပါရေး share တော့ရမယ်ဆိုလို့ရှိရင်လည်းကိုထိတိတဲ့တဲ့ပြင်တွေကိုတိချာပါပေါ့နော်တန့်ဟိုက clean ပြန်လုပ်ဖို့ကအရေးကြီးပါတယ်ဟုတ်ပြီးနောက်တစ်ခုကအရေးကြီးတာကဟိုဘေးနေရာမှာဖြစ်ဖြစ်အဲ့ချောင်းဆိုးအောင်နှာရှည်ရပဲလုလုအဲ့လက်ကင်ပွားရေးလက်ကင်ပွားသုံးဖြစ်နိုင်လို့ tissue တွေလက်ကင်ပွားရေးသုံးပြီးတော့ချောင်းဆိုးအပြေမရရင်တော့အဲ့လက်တွေတကောက်ကွေးလက်တကောက်ကွေးကြပါချောင်းဆိုးအောင်မျိုးတိချာလုပ်မယ်ပြီးရှင်အဲ့ tissue တွေကိုစနစ်တကျအမိုက်ပုံလေးကိုပြန်ပြစ်ပြီးကိုလောက်ကိုတရားစေးရမယ်ပြန်လုပ်တင်ပါလေ
ကိုဗစ်ကောက်ဝဲဆေးထိုးတဲ့နေရာမှာအခြေအေဘလောက်ထိုးတင်နေဆိုတာကိုလူများကတွေးဟဖြစ်နေကြတာပါ
ဘလူတွေဟာကာဝယ်ဈေးနှစ်ကြိမ်ထိုးယုံနေလုံလောက်ပြီးဘလူတွေကတော့ကာဝယ်ဈေးနှစ်ကြိမ်ထက်ပိုပြီးထိုးတင်နေဆိုတာတွေကိုဒေါက်တာကျော်ကျော်ထွန်းကယူကေနိုင်ငံရဲ့အထွေထွေဘော်အခြေခံပြီးအခုလိုကြံပေးပါတယ်အကြံပေးချင်တာပါဆိုအခွင့်အရေးရရတဲ့ကာဝယ်ဈေးကိုအဲ့မဖြစ်မနေထိုးရတဲ့ကံပြပါပြုတ်တော့ကာဝယ်ဈေးတည်တာရင်းကိုအဲ့လိုကာဝယ်ပြီးမှာအဲ့လိုရိုးရိုးစိုးစိုးစိုးစိုး တို့အနည်းဆုံး၈ပတ်လောက်ပါပြီဆိုရယ်ပေါ့နော်။နောက်နောက်ဟိုသက်ဒိုးထုတ်ခေါ်ပါပေါ့နော်။သက်ဒိုးပို့ကြတော့ဘလူလူကိုထိုးပေးလိုက်ဆိုရင်ဟိုမှာကုပန်အားကျနေတဲ့လူတွေကုပန်သက်ဒိုးနဲ့ဘူစတာဆိုတာကွာလေခါဒီမှာကြတော့အဲ့ဒီမှာသက်ဒိုးကကြတော့ဘယ်လိုဆိုဟိုမှာကုပန်အားကျရင်ဟိုမှာကင်ဆာဖြစ်တဲ့လူတွေအဲ့မှာနောက်ဘက်ကတော့စတီရိုက်လိုမျိုးစေးကိုအဲ့ဒီဆွဲတောက်နေရတဲ့လူတွေအဲ့ဒီနောက်ကင်ဆာနဲ့ပတ်သက်တဲ့အဲ့လိုမျိုးထရီမန့်တွေအဲ့ရောဂါကုသမှုကိုခံရတဲ့လူမှာဆွေးသွေးနေတဲ့လူတွေတိုက်ခိုက်နေတဲ့လူတွေပေါ့နော်အဲ့အဲ့လိုမျိုးတွေနောက်တစ်ခါကျတော့ယူရင်းချီစီအစားသွေးသားတဲ့လူတွေနောက် organ transplant အဲ့လိုခန္ဓာကိုယ်ဟိုမှာကြောက်ကအစားထိုးအသည်းအစားထိုးလုပ်ထားပြီးတော့အဲ့လိုမျိုးဆေးတောက်နေရတဲ့လူတွေဟိုမှာအခုကအားကျနေတဲ့လူမျိုးလူတွေမျိုးဆိုရင်တော့ကျွန်တော်တို့ third dose ကို10ပတ်ဆိုရတဲ့ second dose ထိုးပြီး10ပတ်အဲ့10ပတ်ကွာတဲ့ကျွန်တော် third dose ဆိုပြီးရဲ့အဲ့ဒီလူတွေကိုပဲ4 dose ဆက်ထိုးပြီးတယ်ဖိချင်ပါလေဆိုရင် third dose ထိုးပြီးတော့အဲ3လကြာရင်အဲ့လိုလူတွေကို4 dose ထိုးပေးရပါတော့ဒါကတက်တက်ကူတက်တက်အုပ်စုပေါ့နောက်တအုပ်စုကကျတော့လူတိုင်းကတော့ first dose second dose ရမယ်နောက်တအုပ်စုကကျတော့ခုနကမျိုးရောဂါအခံမရှိဘူးပါဘူးဆိုရင်တော့အဲ့သူတို့ကကျတော့ booster ပေါ့ booster ကိုဘယ်လိုထိုးပေးလဲဆိုရင် second dose ထိုးပြီးတော့3လောက်ချရင်ပြီးနောက်ကျွန်တော်တို့က booster ထိုးပေးရပေါ့နော်ဟုတ်ဒါကတော့ကျွန်တော်တို့ဒီမှာလုပ်နေရပါပေါ့နော်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံကလူတွေကိုမြန်မာနိုင်ငံသားတွေပြောစေချင်တာကပြောချင်တာကကျွန်တော်တို့အဲ့ခွင့်ရရနဲ့ပါဝင်စီထိုးသိတယ်ပေါ့နော
်ကိုဗစ်ရောဂါလိုင်းကိုဦးတည်လာတဲ့အချိန်မှာပြည်သူတယောက်ချင်းစီအနေနဲ့လိုင်းနာလှုပ်ဆောင်သင့်တဲ့အချက်တွေကိုသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပ
ါမြန်မာနိုင်ငံမှာအိုမီကရွန်မျိုးကွဲတွေ့ပြီးကိုဗစ်ရောဂါလိုင်းတက်လာချိန်မှာဘလူးလူတွေဘလူးကာကွယ်ဆေးအသေးစိတ်ထိုးသိမ့်ပုံကိုဒေါက်တာသက်စွာကလူလူနဲ့ချမ်းမာရေးအစီအစဉ်မှာအသေးစိတ်ရှင်းပြခဲ့တာပါအခုတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်ပါ ICJ မှာမြမမှု87အလားအလာကိုပြောပြထားပါတယ်နိုင်ငံတကာထရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုတဲ့အမှုမကြာခင်မှာပြန်လည်စတင်တော့မှာဖြစ်ပါတယ်အမှုသွားအမှုလားဘလူးရှိနိုင်ပါလဲဥပဒေအထောက်အကူပြုကွန်ရက်ကလူခွင့်ရရှိနေကြည်ဥအောင်ထူနဲ့ဥကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
လုံခင်ဗျာ ICJ မှာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားဖြစ်တဲ့အမှုကိုမကြခင်ပြန်လည်စတင်တော့မှဖြစ်ပါတယ်2019တုန်းကမြန်မာနိုင်ငံဘက်ကကန့်ကွက်တဲ့ကိစ္စပေါ်လေကန့်ကွက်လော်ကိုတည်ဝင်မတွေ့ရတော့လည်းပဲအဲ့ဒီမြန်မာနိုင်ငံဘက်ကအဓိကအကျိုးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ William Chambers ရဲ့ဆောင်ရွက်ချက်အထက်မှာပထမတစ်ပိုင်းကတော့ဂမ်ဘီယာနိုင်ငံဟာ proxy နိုင်ငံ OIC ကိုကိုစားပြုပြီးတော့ဆွဲတဲ့နိုင်ငံသားဖြစ်တယ်။သူဟာဒီအမှုမှာတကယ်နစ်နာရတဲ့လူနစ်နာသူမဟုတ်တဲ့အတွက်ကြောင့်ဆွဲဆိုပိုင်ခွင့်မရှိဘူးဆိုပြီးတော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်ကိုစင်ကာပူထားပါတယ်။နောက်တစ်ခုကတော့ ICJ ဆိုတဲ့တရားရုံးရဲ့ jurisdiction စီရင်ပိုင်ခွင့်ကိုစင်ကာပူထားပါတယ်။ ICJ ဟာ genocideကိုယ်သာချင်းစစ်စစ်စီရင်နိုင်တယ်အခုဖြစ်တဲ့ကိစ္စကဂျင်နိုဆိုက်မမြောက်ဘူးလူတွေကိုစက်ဖြတ်ကျူးလွန်မှုတွေရှိခဲ့တော်လိုက်တာဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတာဖြစ်တဲ့ crime against humanity တာဖြစ်တယ်လို့အဓိကအဲ့ဒီနှစ်ချက်ကိုတောင်းလိုက်ခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထွေးအောင်နဲ့ပို့ပြီးရောရှင်းအောင်ပြောပြနိုင်ပါခင်ဗျဟုတ်ပါသလားဟုတ်
ဒီလိုမှာဟိုနှစ်ပိုင်းရှိပါတယ်နှစ်ပိုင်းကတော့ preliminary objection လို့ခေါ်တဲ့ပနာမကန်ကွက်တဲ့ပိုင်းပေါ့လေနောက်တစ်ပိုင်းက merits of the case ကိုခေါ်တဲ့မှုရဲ့အရေးတွေမှုရဲ့နှစ်တာပေါ့အဲ့တော့တစ်ပိုင်းရှိပါတယ်ခုနကဦးကျော်တန်သာမေးသွားတဲ့ဟို OIC မှာတရားစွဲဆိုခွင့်မရှိဘူးနောက် genocide မဟုတ်ဘူး ICJ မှာစီမံအာဏာမရှိဘူးဆိုတော့ပနာမကန်ကွက်ချက် preliminary objection ဖြစ်ပါတယ်အဲ့တော့ပနာမကန်ကွက်ချက်နဲ့ပတ်သက်လို့ဟိုသိပြီးတော့ပြဿနာရှိရတယ်လို့ကျွန်တော်မြင်ဘူး။ဟိုဘာကြောင့်လဲဆိုတော့ဒါကတရားရုံးရဲ့စီရင်ပိုင်ခွင့်အာဏာတော်တော်မှရှိတယ်။သို့တော့ဒီဘိတ်တော့လုံးမ argument ရှိမယ်။သို့တော့ပြဿနာတိတ်ရှိပုံတော့မရဘူး။ဥပဒေကြောင့်လည်းကျွန်တော်ကြည့်တာဒေမန်ဆော့ပြဿနာရှိတယ်ဝီလျံရှက်ဘတ်တို့ခရစ်စတိုဘာစတိတ်ကာရုဘက်ကထောက်ပြပွင့်ရဟို genocide intent လို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုတော့ဒီ ခဏရခိုင်မှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဆန့်ကျင်တဲ့အင်းမှုတွေရှိတယ်တပ်ဖြတ်မှုတွေရှိတယ်ရွာမိရှုရရှိတယ်တောင်းနဲ့ချီပြီးတော့9000ကျော်တခါထွက်သွားလိုက်ရတယ်အဲ့အရာတွေကိုကျူးလွန်တာဟာကျွန်တော်စိုက်တဲ့ intent လို့ခေါ်တဲ့ဟိုလူမျိုးတပ်ဖြတ်မှုကိုကျူးလွန်ရွေးခြင်းနဲ့ကျူးလွန်တာမဟုတ်ဘူးအဲဆိုရအဲ့ target တွေကတော်တော်ကိုရည်ကြီးထောက်ပြချက်ဖြစ်တယ်အဲတတိပြရတော်တော်ဖြစ်တယ်ဆိုရကကြအဲ့ပေါ်မှာအဓိကကံွက်တာဖြစ်တယ်အဲသို့တော်လည်းပဲအခုပြန်ပြီးတော့ချိကနဲ့ကိစ္စတော့ကျွန်တော်နားလည်တော့ဖြစ်ရင်သူချပေးထားတဲ့ provisional measure လို့ခေါ်ရဲဂျာကာလာစီမံဆောင်ရမယ့်ကိစ္စတွေဘယ်လောက်ထိအောင်လိုက်နိုင်လဲဆိုတဲ့ပုံမှာအဲဆက်လက်ဆုံးဆွေးနွေးတော့မယ်ဟိုပေါ့စီမံအနာကိစ္စတစ်ပိုင်းပေါ့လေအဲ့လိုကျွန်တော်နားလည်ပါတယ
်ဘုံသူပြောအဲ့ဒီ intent genocide လို့ပြောရဲ intent ကိုဘယ်လိုသက်သေပြကြမလဲခင်ဗျာအဲ့ဒီရဲ့စိတ်ထဲမှာဒီလူရဲ့ချက်ရှိခဲ့တယ်မရှိခဲ့တယ်ဆိုတာအခုခါမှာဒီမြန်မာနိုင်ငံဘက်ကအဲ့ဒီမှာစစ်တပ်ကလုခဲ့တဲ့ social media တွေဘာတွေပိတ်ပင်ထားတာတွေ့ရတယ်ဆိုတာအဲ့ဒီထဲမှာများသူတို့လှုံ့ဆော်တယ်ဆိုရဲထောက်ထားများသူတို့ရှာပြီးပြကြတဲ့သဘောလားအဲ့လိုပြလို့ရမှန်ကြခင်ဗျာ intent ကိုသက်သေပြဖို့ဟို
အဲ့ရတော့ media နဲ့တော့မရနိုင်ဘူးဗျဒီကောင်ကတော်တော်လေးကိုသက်သေပြဖို့ကြောက်ခဲ့တယ်ဘလို့လဲဆိုရပါဗျာဥမာသူတို့အဖွဲ့အစည်းကြတဲ့မှာအချင်းချင်းထုတ်ပြန်ထားတဲ့ညွန်ကြက်လူအမိတ်လူဟာမျိုးရှိသလားဆိုကြပါလို့ရိုဟင်ဂျာတွေကိုလူမျိုးအလိုက်ရှိတဲ့တော့အတွက်ရိုဟင်ဂျာဆိုတဲ့လူမျိုးတွေကိုသုတ်တင်ရှင်းနေတော့အနေထားမျိုးနဲ့စာနဲ့ပေနဲ့ညီညွန်ကြထားတဲ့ထုတ်ပြန်တဲ့ရှိသလားအဲ့လိုမျိုးကတိတ်ကောင်းတဲ့တတိကံရပေါ့လားဒါပေမဲ့အဲ့လိုမျိုးရောက်ဖို့တိတ်ခက်တယ်အဲ့ကြောင့်တရားရုံးကတော့တရားရုံးအခြေခံအစလာမှာပဲဆိုတော့တတိကံထောက်ထားမခိုင်လုံဘူးဆိုရင်တော့လေဒါပယ်ချသွားနိုင်တယ်အဲ့လိုပယ်ချသွားနိုင်တယ်ကွန်ဂမ်ဘီယာဘက်ကတရားစရော့ပယ်ချသွားနိုင်တယ်ဆိုရင်မြန်မာဘက်ကနိုင်တယ်မြန်မာဘက်ကနိုင်ရင်ဘာဖြစ်သွားလဲဆိုတဲ့ခါကျတော့အခုလောလောဆယ်ကပြောတဲ့စစ်ကောင်စီနိုင်တာပဲစစ်ကောင်စီကရင်းညာဒီပေါ်မှာတလောက်ထီအောင်ရဲစဲကျွလို့နာတော့မှကြည်ပါလားကဘာတရားရုံးတော့မှတခြားလိုက်ပြီဆိုတော့ကာစစ်ကောင်စီကအင်မတန်ကြောက်စရာကောင်းတဲ့လူတက်လက်နဲ့ကြီးဆက်ရသွားတဲ့ဘိုးရောက်သွားနိုင်ပါတယ
်ဆိုတော့အခုစစ်ကောင်စီအနာသိမ့်ပြီးရဲ့နောက်မှာကျွလို့နာတဲ့ကိစ္စတွေကတော့အခုစစ်ဆင်းမဲ့အပုနဲ့ပတ်သက်ပြီးတော့အကျုံးဝင်နိုင်ပါသလားအဲ့ဒီမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ထဲဆွဲလို့ရမှာခင
်ဗျမဖြစ်နိုင်ဘူးဗျအဲ့ဒါနဲ့ဆက်ဆက်နိုင်တာ ICJ မဟုတ်ဘူး
ICC
International Criminal Court ရဲ့နိုင်ငံတကာရဲ့တရားရုံးနဲ့ဆက်စပ်လို့ရနိုင်တယ
်။
ဟုတ်ကဲ့။ဒါကြောင့်လည်းဆိုတော့အဲဒီက genocide ကိုပဲသွားရမှာ။ဆိုတော့ခုနကပြောရရင်ရိုဟင်ဂျာတွေပေါ်မှာတီးတန့်ကျူးလွန်နေတာတော့မှ genocide intent လို့ပြောတဲ့ယူချက်သက်သေချာသိခဲ့နေတဲ့အခါမှာဆီအနာဒင်းဒီဘက်ကမှာပေါ်တဲ့ဟာတွေအားလုံးက genocide intent နဲ့သက်သေချာဘူးကမဖြစ်နိုင်တော့ဖြစ်တယ်။ဒါကြောင့်အကျုံးအမှန်ဟူခြင်းဝင်လို့ရှိရင် war crimes ဖြစ်နိုင်တယ်crimes against humanity လို့ခေါ်တဲ့လူသားဆန့်ကျင်ပြုံးဖြစ်နိုင်တယ်၊ဆေးရုံဖြစ်နိုင်တယ်။အဲဒါကြောင့် ICJ နဲ့တော့မဆိုင်တော့ဘူး၊ဆန့်ကျင်ဆိုင်ရင်ဆက်ဆက်လို့ရတယ် ICC နဲ့ဖြစ်နိုင်ပါတယ်
။ဟုတ်ကဲ့။ဒီညမှာ ICJ ရဲ့အမှုတွေတွေကတော့နိုင်ငံတွေပေါ့လေ safe တွေ ICC ကြတော့ပုဂ္ဂိုလ်တူချင်း individual တို့အဖွဲ့အစည်းတွေလည်းဆွဲလို့ရတယ်ထင်ပါတယ်လို့နော်။
ဟုတ်တယ်မှန်တယ်။အဲသို့တော်နိုင်ငံအုပ်တွေဖြစ်တဲ့ Montevideo Convention Article 18 state ကတင်ခါရ၄ခုရှိတယ်။ဟိုလူတို့ရှိရမယ်၊နေမည်ရှိရမယ်၊အစိုးရရှိရမယ်။ပြီးရင်နိုင်ငံတိုင်းဆက်တာနိုင်ငံရှိရမယ်။လေးချက်ရှိတယ်။အဲဒီ၄ချက်ကိုအခုလောလောဆယ် ICJ မှာရင်ဆိုင်နေဖို့ပြင်ဆင်နေတဲ့ NUG ဘက်ကအစိုးရကိုပို့ဖို့ကလို့ဖွင့်နေတာပေါ့။အဓိကအဖြစ်တော့ဟိုအစိုးရနေရာမှာအတင်းယူထားတဲ့ဟို2000ကျော်ဖွဲ့စည်းပုံအောင်မှလည်းပဲအဓိကယူထားတဲ့စစ်ကောင်ဆိုစစ်တပ်စစ်ကောင်စီဟိုဒီဖွင့်ဆိုပြီးတော့မှ ICJ မှာရင်ဆိုင်မယ်ဆိုရင်တော့ဟိုအကျိုးရှိနိုင်မယ်လို့အကျိုးရှိနိုင်မယ်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့အခု NUG ကမြန်မာနိုင်ငံကိုသူတို့ကကူစားပြုခွင့်ရဖို့တည်း ICJ မှာဆောက်ထားရဲဆိုတာတွေ့ရပါတယ်ဒါပေမဲ့သင်တို့သတင်းကြားတဲ့အတိုင်းကတော့ ICJ ကတော့သူ Netherlands နဲ့ Belgium နှစ်နိုင်ငံပူးတွဲတော်ဝင်ထားတဲ့မြန်မာစစ်ကောင်စီကိုသစ္စာခံတဲ့စံမကြီးနဲ့ဆက်သွယ်နေရလို့သာကြားပါရယ်ဆိုတော့ဒါကတော့ကျွန်တော်သတင်းကြားတဲ့အချိန်ပေါ်လေဆိုဥပဒေကြောင့်အများကော NUG ဟာမြန်မာနိုင်ငံကိုကိုစားပြုခွင့်ရနိုင်ပါပြီလားဆိုတော့ဥအောင်သူပြောတဲ့ state ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်လေးချက်နဲ့ NUG ကိုင်းမှုရှိရချင်ပါလားအဲ့ဒါကိုလည်းအကြံဉာဏ်လေးသုံးသပ်ပါ
စစ်ကောင်စီကိုသစ္စာ စ္စာခံတဲ့ဟိုအယုံနဲ့ဆက်တယ်ဆိုတာမျိုးကတော့ NUG လက်ကောက်ထားပါတယ်ဆက်လက်ကောက်မရှိတယ်ဘာကြောင့်လဲဆိုတော့ဒီ ICD ဟာလည်းပဲဟို Foreign Free Norms of General International Law Use ကိုကျင်းတော့ခေါ်ရမူလိုက်နာကျင်းတော့တောင်းရှိတယ်ပြောကျင်းတာက ICD ကိုယ်တိုင်ကနိုင်ငံဆက်ရှိပြုံးပြီးကျွန်းထားတဲ့ပုံစံကြီးရည်ဆောင်ပို့ရအတွက်ဒီမှာတောင်းနေရှိတယ်အဲ့ဘက်ကနေပြောမှာနိုင်ငံဆက်ရှိတဲ့ပြုံးပြီးကျွန်းတော်ကြောင်းပေါ်လွင်ထင်ရှားနေတဲ့ဒီစစ်ကောင်စီကိုနိုင်ငံကိုယ်စားခုခံဝင်ပေးမယ်ဆိုတာ ICJ ကိုယ်တိုင်ကအဲ့ဒီမူကိုချုပ်ပါရောက်တယ်မြန်မာနိုင်ငံကိုယ်စားပြုပြီးတော့ NUG ကတော့ရခုခံဝင်ရှိတဲ့မရှိတဲ့ဆိုတဲ့ပတ်သက်ပြီးတော့ NUG ကဘယ်လိုချိကမလဲဆိုတဲ့ဆိုင်ပါအန်ယူဂျီကအရင်တုန်းကအန်ယူဆွတ်ဟောင်းချိကပ်ပုံမျိုးကိုပြောင်းဖို့လိုပါတယ်အခုလှုပ်ဆောင်ချက်တွေကအန်ယူဂျီရဲ့ချိကပ်မှုတွေတော့ကောင်းနေပြီဥပမာသူတို့တရားဝင်အခြေခံသူတို့မှဘာကြောင့်ရှိတယ်ဦးကျော်မိုးထွန်းကဘာကြောင့်သတ္တမကအတွင်းကြီးကဆက်လက်လက်ခံတာဆိုတာအခြေခံပြောမှာချိကပ်ချက်တွေကောင်းနေပြီသို့တော့အဲ့မှာနှစ်ပိုင်းရှိဖို့လိုပါတယ်တစ်ပိုင်းကဘာလဲဆိုတော့ merits of the case ကိုခေါ်တဲ့နော်ဂျီနိုဆိုက်ဒ်အင်တင်နဲ့ကျူရိုနာမျိုးဆိုရကိစ္စရမျိုးတွေကိုသူတို့ကပြန်နေတုံးသက်ပြီးတော့ဆိုကြအန်အေလက်ထက်ကတောင်းနေခဲ့ခွင့်လာညောင်းကိုကြောင်းမြန်ပြန်ကြောင်းလိုက်ဖို့လုပ်တယ်ဟုတ်တယ်နောက်တစ်ခုကဟိုပေါ့စစ်ကောင်စီကိုကြော်နိုင်ဖို့ရတယ်ကိုအရေးကြီးဆုံးကဒီရခိုင်တပ်တော်လို့ခေါ်တဲ့ ULE ရဲ့အခမ်းကဏ္ဍကိုပြန်ပြီးလိုက်ဖို့လုပ်တယ်ဆိုကြတာက NUG နဲ့ ULE နဲ့ပူးပေါင်းပြီးတော့မှသာဟုတ်ကဲ့ရင်ဆိုင်သွားမယ်ဆိုရအောင်ဒီလိုအကြကြတရားဥပမာတင်ပြနိုင်မယ်ဆိုရင်စစ်ကောင်စီနဲ့ခုခံချေပါနိုင်လို့ရတော့နည်းသွားမယ်လို့သုံးသပ်ပါတယ်။ဆောက်ပြီးသားတယ်
။ဆိုလိုတဲ့သဘောကအဲ့တော့အခုဆက်လက်ပြီးတော့ဂျီနိုဆိုက်ဖြစ်လာနိုင်တဲ့အလားအလာတွေကိုအကုန်လုံးထိန်းချုပ်ထားရမယ်။မဖြစ်စရာလုပ်ပေးရမယ်လို့ဆိုတဲ့ကိစ္စပါပါတယ်။အဲ့ဒီကိစ္စကိုစောစောကစစ်ကောင်စီကလုံနိုင်ခြင်းမရှိဘူးဆိုတဲ့သဘောပေါ့။အန်ယူဂျီရောယူအေလိုကလည်းနေပါစစ်ကောင်စီကမကောက်ွယ်နိုင်ဘူးဘာလို့လဲဆိုတော့အခြေအနေက
ဆိုတော့ဗျာအခုကျွန်တော်တို့ provisional measure မှာဂျာကလာစီမံချက်ဆောင်ရွက်တဲ့မှာအချက်၄ချက်ချပေးတာလေအဲ့အချက်၄ချက်ကို IC ချက်ချပေးတဲ့အချက်၄ချက်ကိုတကယ်တမ်းပေါ်ဆောင်နိုင်တဲ့အခြေအနေကစစ်ကောင်စီမှာမရှိဘူးသူတို့နှစ်ဖွဲ့မှာရှိတယ
်သူဘက်ကဆွေးဆွေးတဲ့အထက်မှာ reparations ရောကြီးပေးရမယ်ဆိုတဲ့အချက်လည်းပါပါတယ်ဆိုတော့သူတို့ရဲ့ကံကွက်ထားတဲ့ကိစ္စတွေကိုညူကြီးဘက်ကယူသိမ်းခြင်းဒီမြန်မာနိုင်ငံဟာမြန်မာနိုင်ငံတော့နိုင်ငံဟာဂျီနိုဆိုက်ကျူးလွန်တယ်ဆိုတာကိုဝန်ခံရရောက်သွားမလားနိုင်ငံအနေနဲ့
ဟုတ်တယ်နိုင်ငံအနေနဲ့ကျူးလွန်တဲ့သဘောတရားသွားနေတယ်ဟိုဒါကသူတော်လည်းပဲဒါအားလုံးဒီကြည့်ထားပြီးသားဖြစ်တာပဲနိုင်ငံအနေနဲ့ကျူးလွန်တယ်ဆိုတော့ညာလည်းပဲလက်တွေ့မှာစစ်ကောင်စီကကျူးလွန်တယ်ဆိုတာဒီကဘာလုံးသိတာအဲ့တော့ formal အလုပ်ဖြစ်သွားနေတယ်။ဒါတော့မတတ်နိုင်ဘူးဖြစ်ခဲ့ကြည့်တဲ့ကိစ္စကိုတောင်းခံရတာ။သို့တော်လည်းပဲအနှစ်သာရရောက်တော့ဘလူးကြောင့်ဒီလိုဖြစ်သွားတယ်ဆိုတဲ့ဟာဒါကဘာမှပေါ်အောင်လုပ်လို့ရတယ်။လုပ်လည်းလုပ်တင်တယ်ဆက်လုပ်သွားရင်ပြဿနာမရှိတော့ဘူးကျွန်တော်ယူဆတယ
်။ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ် genocide လူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့ပတ်သက်ပြီးရှေ့ဆက်ဖြစ်လာနိုင်ပုံကိုဥကျော်စံတာရဲ့မြမရေးတုံသက်ချက်မှာဆွေးနွေးတုံသက်သွားတာပါအခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားခဏကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်အားကစားခဏမှာတော့ UAE နိုင်ငံမှာကျင်းပတဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားနဲ့အမေရိကန်မှာကျင်းပနေတဲ့အမေရိကန်မျိုးသားဘောလုံး Super Bowl Final ပွဲအကြောင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
เชลซีသင်းကတော့ဥရောပချန်ပီယံကနေကမ္ဘာချန်ပီယံဖြစ်သွားပါပြီ။ UAE နိုင်ငံအဘူဒါဘီမှာကျင်းပတဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာเชลซีအသင်းအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဇနီးနေ့ကကစားတဲ့ဒီနေ့ final မှာတော့เชลซีနဲ့ Brazil ကတောင်အမေရိကချန်ပီယံ Palmeiras အသင်းတို့ဘောလုံးခဲ့ကြပါရယ်။ပွဲချိန်54မိနစ်မှာလူကာကူခေါင်းတိုက်သွင်းလို့เชลซีကအဖွင့်ကိုရပြီးရှေ့ကဥဆောင်ခဲ့ပေမဲ့ပါမရက်စ်က62မိနစ်မှာပယ်နယ်တီပြန်ရလို့တကောစီတည်ဖြစ်ပါတယ်ဒီပွဲမှာနှစ်သင်းစလုံးတိုက်စစ်ဖွင့်ကစားခဲ့ကြပြီးတော့ Chelsea ကတော့ဂိုးသွင်းခွင့်တွေပိုရခဲ့ပါတယ်ဒါပေမဲ့မိနစ်90အတွင်းမှာနောက်ထပ်ဂိုးမသွင်းနိုင်လို့အချိန်မိုးကစားကြတာမှာ 113 မိနစ်မှာ Palmeiras ဘက်က လက် နဲ့ ထိ လို့ ဆို ပြီးတော့ Chelsea penalty ရပြီး ဒါကို Germany တိုက် Simu Harvest က ဝင်အောင် သွင်းနိုင် ခဲ့လို့ နောက်ဆုံးမှာ Chelsea က 2-2 နဲ့ နိုင် ရပြီးတော့ FIFA ကမ္ဘာ Club Champion များ ဖလား ကို ဖိုးဆွဲ သွားခဲ့ပါတယ် Harvest က ပြီးခဲ့တဲ့ Europa Champions League Final မှာလဲ Chelsea အတွက် တလုံးနဲ့တော့ အနိုင် ကိုတွင်းပြီးတော့ Champion League ဖလား ကို ယူပေး နိုင် ခဲ့တဲ့ သူပါ Palmeiras ကို နိုင် ရပြီး ကမ္ဘာ Club Champion ဖလား ကို ရလိုက် တာ နဲ့ ပတ်သက် ပြီး Chelsea နီးပြ Thomas Tuchel ကတော့
I think we never stopped attacking, we never stopped trying throughout the 90s.
ကျွန်တော်တို့ ထိုက်တန်နိုင်ရတယ်လို့ထင်ပါတယ်. ဘာကြောင့်လဲဆိုတော့ ကျွန်တော်တို့ သူတို့ကို ဂိုးသွင်းွင့် တိမ်မပေးခဲ့ပဲ အနိုင်ရဖို့အတွက်လည်း အချိန်လုံး တိုက်စစ်ဆင်ပြီး ဖြစ်ကစားခဲ့တာပါ. တိုင်ဘက်အသင်းကလည်း အသင်းကောင်းတစ်သင်းဖြစ်သလို ဒါက final ပွဲဖြစ်တာကြောင့် ဒီပွဲကို တည်တည်စီစီ အလေးထားပြီး ကစားခဲ့ပါတယ်. အချိန်ပိုမတိုင်ခင် တိုက်စစ်ဆင်မှုနဲ့ တစ်ဖက်ကဓာမြန်တိုက်စစ်ကို ကာကွယ်နိုင်ဖို့အတွက် ကျွန်တော်တို့ကစားတဲ့ပုံစံကိုပြောင်းခဲ့ပြီး အချိန်ပိုမှာလည်းပွဲကိုကောင်းကောင်းထိန်းကစားနိုင်ခဲ့ပါတယ်. ပြီးတော့လူစားဝင်တဲ့သူတွေကလည်းကောင်းကောင်းကစားနိုင်ခဲ့တာပါ. ဒီပွဲနိုင်တာအရန်ကောင်းပြီးအရန်လည်းဝမ်းသာရပါတယ်.
အခုချယ်လ်စီအသင်းဟာကမ္ဘာကလပ်ချန်ပီယံဖလားကိုဘိုးဆွဲလိုက်တဲ့အတွက် ကမ္ဘာကကျန်တဲ့တခြားဘောလုံးသမားတွေဟာလည်းချယ်လ်စီအသင်းကိုမနာလို့ဖြစ်နေတော့မယ်ဆိုပြီးတော့ Chelsea နီးပြတူခေါ်ကပြောပါတယ်. Chelsea အသင်းဟာပြီးခဲ့တဲ့ 2012 ကတော့ final တက်ခဲ့ပြီးမယ်အဲဒီတော့က Brazil က Corinthians အသင်းကို final မှာတကူးကူးမရှိနဲ့ရှုံးခဲ့ပြီး အခုပွဲနိုင်လိုက်တာကြောင့် ကမ္ဘာ ကလပ် ချန်ပီယံ ဖလား ကိုပ ထမဆုံးအချိန် ညှာသွားခဲ့ပါတယ်. Chelsea အသင်းဟာ FIFA ကမ္ဘာ ကလပ် ချန်ပီယံ ဖြစ်သွားတဲ့အတွက် အခုဆိုရင် အသင်းပိုင်ရှင် Roman Abramovich 2003 ခုနှစ်က အသင်းကိုဝယ်လိုက်ချိန်က စပြီးတော့ ဝင်ပြိုင်ခဲ့တဲ့ အဓိက တိုင်ပွဲတွေ အားလုံးကို အနိုင်ရပြီးတော့ စုဖလားတွေ အားလုံးကို ရဘူးသွားပြီဖြစ်ပါတယ်ခင်ဗျာ. နောက်တဲ့ဘောလုံးသတင်းတစ်ခုကတော့ Denmark ခွင်းနယ် ကစားသမား Christian Eriksen ဟာ Brentford မှာဘောလုံးပြန်ကစားနိုင်မယ်ဆိုတာယုံကြည်တယ် ဆိုပြီးတော့ပြောလိုက်ပါတယ်. Eriksen ဟာပြီးခဲ့တဲ့ Euro 2020 ယူရိုဖလားဘောလုံးပွဲအုပ်စုပထမပွဲမှာ ယုတ်တရက်နှလုံးရပ်တန့်ပြီးလဲကျသွားလို့ အရေးပေါ်အသက်ကယ်ခဲ့ရတာပါ. အဲ့ချိန်ကစပြီးတော့သူဟာဘောလုံးကစားတာကိုနားနေခဲ့ရပြီးတော့ နှလုံးမှာလည်းဆက်သက်ထားရတာပါ. Italy Serie A မှာတော့အဲ့လိုမျိုးနှလုံးမှာဆက်သက်ထားတဲ့သူတွေကိုကစားခွင့်မပြုတာကြောင့် Inter Milan ကသူနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပါတယ်. ဒါပေမဲ့ Brentford ကပြီးခဲ့တဲ့လကသူ့ကိုဒီဘောလုံးရာသီကုန်ထိကစားဖို့စာချုပ်ချုပ်ခဲ့ပါတယ်. Eriksen ကတော့သူ့အနေနဲ့ကစားနိုင်မယ်လို့မယုံကြည်ဘူးဆိုရင်အခုလိုမျိုးပြန်ကစားဖို့လုံးမှာမဟုတ်ပဲပြန်ကစားနိုင်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်.
No, if I think if there was any excitement, I wouldn't go back. I mean, if I wasn't
တကယ်လို့မဖြစ်နိုင်ဘူးဆိုကြတခုခုရှိနိုင်တယ်လို့ထင်ရင်တော့ကျွန်တော်အနေနဲ့ဘယ်ပြန်ကစားဖို့လုပ်ပါမလဲကျွန်တော်အနေနဲ့လုံးဝပြန်မကစားချင်ပါဘူးကျွန်တော်ဆရာဝန်ကိုမယုံဘူးကျွန်တော်ရဲ့နှလုံးနဲ့နှလုံးမှာတတ်ထားတဲ့ ICD ဆက်ကိုစိတ်မချဘူးဆိုရင်ကျွန်တော်ဘယ်ပြန်ကစားပါမလဲဗျာဟုတ်တယ်မလားအခုတော့ကျွန်တော်တရားရဂိုင်းနှုံးပြစိတ်ချပါတယ်
Tapi Eriksen ကသူ့အနေနဲ့ Brentford အသင်းကို Premier League မှာဆက်ရှိနေနိုင်အောင်တက်နိုင်သလောက်ကူညီခြင်းပြီးတော့ဖြစ်နိုင်ရင် Denmark နဲ့အတူလဲကမ္ဘာဖလားမှာဝင်ကစားနိုင်ဖို့ဆန္ဒရှိနေပါတယ်။သူ့အနေနဲ့အရန်ကိုဘောလုံးပြန်ကစားခြင်းနေပြီမဲ့ပွဲကစားဖို့အတွက်တော့အဆင်သင့်မဖြစ်သေးတဲ့အတွက်ကစားဖို့အတွက်ကိုအချိန်ယူပြင်ဆင်နေတယ်လို့လဲဆိုပါတယ်. Eriksen ဘက်ကသူ့အနေနဲ့ပြန်ကစားနိုင်မလို့ယုံကြည်မှုရှိတယ်လို့ပြောနေပြီမဲ့လဲသူ့အနေနဲ့ဘယ်လောက်ပြန်ကစားနိုင်မလဲ အရင်လိုရောပုံမှန်ပြန်ကစားနိုင်မလားဆိုတာတွေကတော့အားလုံးကစိတ်ဝင်စားစွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ. American နိုင်ငံဘက်က Super Bowl လို့ခေါ်တဲ့ American အမျိုးသားဘောလုံးပွဲမှာတော့ LA Rams အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်. အခုနေ့ Super Bowl Final ကို American နောက်ထပ်က Los Angeles မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြပါတယ်. ဒီနေ့ Final ကိုတက်လာတာကတော့ LA Rams အသင်းနဲ့ Cincinnati Bengals တို့ဖြစ်ပြီးတော့ Rams အသင်းကတော့ အိမ်ကွင်းမှာကစားရတဲ့အတွက် ကိုပရိသတ် အသာစီးရခဲ့တယ်လို့ဆိုရမှာပါ. အဲ့ဒီအသင်းဟာပထမပိုင်းမှာရှေ့ကနေဦးဆောင်ခဲ့ပြီးမဲ့လဲ ဒုတိယ 15 မိနစ်နဲ့ တတိယ 15 မိနစ်တွေမှာတော့ Bengals ကရှေ့ကနေပြန်ပြီးတော့ဦးဆောင်ခဲ့တာပါ. နောက်ဆုံးသတုထပိုင်းမှာတော့ ပွဲပြီးကနေ 10 မိနစ်လောက်မှာ LA ဘက်က touchdown တစ်ချိန်ရသွားတာကြောင့် နောက်ဆုံးမှာတော့ LA အသင်းက 23-20 နဲ့ Super Bowl Champion ဖြစ်သွားခဲ့ပါတယ်. 56 ချိန်ပြောင်း Super Bowl Champion ဆုကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး LA Rams အသင်းရဲ့နီးပြားချုပ် Sean McVay ကတော့
You know, I can't say enough about the resilience of this team. Guys stepping up when they had to.
ကျွန်တော်ကစားသမားတွေဒီနေ့ကစားသွားတာကတော့မယုံနိုင်တော့ပါပဲ။ဒီအသင်းရဲ့အနိုင်အခံရှုံးမပေးတဲ့နောက်ဆုံးချိန်ထိတက်နှက်ခံကစားသွားတာတွေကတော့ဘယ်လိုချီးကျူးရမှန်းတော့မသိပါဘူး။သူတို့ဒီနေ့တကယ်ကိုရည်ကြီးတဲ့အချိန်အသင်းအတွက်လိုအပ်တဲ့အချိန်မှာအကောင်းဆုံးကစားနိုင်ခဲ့ပြီး
ta chang le champion phit bi de ke atin kaung de tin le so ya ma ba chanaw lu twe ye chi song chein ma atin ye kaung so gaza thama ri ga chi o thwet bi lo atin nai lo nai ge ja ba le ta chuk gaza thama ri ma gaza nai ge de chein tu lo ga atin ko u song ge da ba chanaw gaza thama ri ko blog tabaw ja de le so lo byo ma pya da aw ma be tu lo tiao ne tiao su su si si ne atin twe gaza ge cha da ba
American Tanya, Borunya, Nasoya, Tindayo, Tarin, Chinchoko, Chenogabe, Sabi, Topia, Pivame. Shanty Yabai, Koka, Lenaka, a poye, Titan, Gonsam, Chete, Ponchas, Shanko, Ponchas, Seha, a set, Goza Line, Yue, Quelon, Tualelu, Tune, Niza, Turiga, Piovare, Ponchas, Seha, Tonguya, Shisa, Gogunema, Pomadi, Community Partigani, Koka, Taina, Tatu, Quatra Muma, Nichitu, Poncha, Pune, to Usangabi, မြန်မာအစိုးရရဲ့ညီချမ်းရေးရှုခဲ့ကအဲ့ဒီနောက်ပိုင်းဗမာပြည်ကွန်မြူနတီပါတီတိုင်းနာတက်တွေခွဲထွက်မှုတွေစတိုက်ဖြစ်ခဲ့ပါတယ်။ပုံချရှင်ဟာကိုကန့်စော်ဘာတွေအနာစွန့်ရတဲ့ခေတ်မှာကိုကန့်ကာကွယ်တပ်ကောင်းဆောင်ဖြစ်ခဲ့ပြီး1986ခုနှစ်ဆယ်ရှစ်ဆယ်ကာလတွေမှာတော့ဗမာပြည်ကွန်မြူနတီပါတီအရှေ့မြောက်စစ်ဒေသရဲ့တမူကြီးတူဖြစ်လာခဲ့ပါတယ်ခင်ဗျာ။ ကမ္ဘောဒီးယားနိုင်ငံဖနော်ပင်မြို့တော်မှာဒီနေ့လုပ်တဲ့အာဆီယံဆွေးနွေးရာရှိကြီးတွေရဲ့အစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့အကြီးအကဲတာဝန်ရှိသူတူအွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနပြောခွင့်ရသူကVOA ခမာဌာနကိုပြောပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးကိုမနက်ဖြန်မှာကျင်းပဖို့ရှိပြီးအဲ့ဒီမှတိုင်ခင်မှာအခုအဆင့်မြင့်ရရှိကြီးတွေရဲ့အစ စစ်ကောင်စီဘက်ကပြန်ဝေဖန်ခဲ့ပြီးဘသူကမှလွတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာဂျပန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားကြီးတဲ့ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟွန်မနက်နဲ့ဒီနေ့တိုကျိုမြို့တော်မှာလက်ခံတွေ့ဆုံခဲ့ပါတယ်ဟွန်မနက်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဖြစ်တယ်လို့ဝန်ကြီးချုပ်ယာဒူးကိုဆက်ခံမဲ့သူဖြစ်ယာဒါခံရသူလည်းဖြစ်ပါတယ်ဒီသတင်းပတ်စောပိုင်းကဂျပန်နိုင်ငံရဲ့ဝန်ကြီးယိုရှိမာစာဟာယာရှိနဲ့ဟွန်မနက်တို့တွေ့ဆုံချိန်တုန်းကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်နဲ့ပတ်သက်ပြီးတုံ့ပြန်လှုပ်ဆောင်တာမှာပူပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြတယ်လို့ဂျပန်တာဝန်ရှိသူတွေကပြောခဲ့ပါတယ်ခင်ဗျာနိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်နေရတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆဲချက်အတွက်ဥပဒေပညာရှင်အဖွဲ့ဖွဲ့စည်းလိုက်တယ်လို့အမျိုးသားညီညွတ်ရေးဆိုရာ NUG ကမနေ့ကကြေညာလိုက်ပါတယ်နိုင်ငံတကာဥပဒေပညာရှင်ပြည်ထောင်နိုင်ငံသားပါမောက္ခရောင်မတ်ထိုဗန်နင်နောက်နိုင်ငံတကာရာဇဝတ်မှုနဲ့လူခွင့်ရေးဆိုင်ရာဥပဒေပညာရှင်စတီဗန်ပါဝါဆိုပါတဲ့ဒီဥပဒေသစ်အဖွဲ့ကိုဖွဲ့စည်းလိုက်တယ်လို့NUG ယာယီသမ္မတဒူဝါလရှိလာရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးကျော်မိုးထွန်း NUG တို့နဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျ။စစ်ကောင်စီလေရကတိုက်လေတစီဒီနေ့လက်ချင်းပြန်တန်းနေချင်းဆက်ချုပ်ရင်းပြီးပြတ်ကျသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။မန္တလေးတိုင်းတရားဦးမြို့နယ်လေဒါစကန်ကတိုက်လေရင်ဟာဒီနေ့မနက်ပိုင်းကလေချင်း area မှာလေချင်းပြန်တန်းနေခြင်းအတွင်းဆက်ချုပ်ရင်းပြီးပြတ်ကျသွားတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနေ့မနက်10:40ကျော်မှာဆက်သွယ်မှုပြတ်တောက်သွားတဲ့အတွက်စစ်လေရင်တစ်စီးနဲ့လိုက်ရှာတာမှာစကိုင်းမြို့ကရွာတရွာမှာအင်းတဲပြတ်ကျနေခဲ့တဲ့တိုက်လေရင်ကိုတွေ့ခဲ့ရတာဖြစ်ပါတယ်ခင်ဗျအခုဗိုလ်ရူးနေညရေဒီယိုနဲ့ရုပ်သံ VOE အစီအစဉ်တွေဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လေမှုကမဆူမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ Justin သွေးတို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြခဲ့တာပါတောထရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွှာဆန္ဒပြေဝရှင်လန်းချမ်းနေကြပါစေကောင်းကောင်းလဲအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာThank you.
This program has come to you from the Voice of America, Washington.